Welcome to the Voice of America in Burmese.
Mingla menekhi ma shin. Washington myo VOA American tan ga ni 2018 khu ni February la 24 ye sani ne ne khin season go Myanmar sano chain minute 6 nai ga ni 9 nai thi flight meter 32 40 48 tu ga ni dai yai thon lin twa ma ba shin.
စမအင်ဂျင်နိုင်ပါမင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနေ့ဖက်သတင်းတွေကိုကိုဝေးမင်းနဲ့ကျွန်တော်ကြော်ကြော်သိပြပြမှာပါရောက်ကိုရီးယားပေါ်နောက်ထပ်တန်ခတ်အရေးကြီးမှုတွေသမ္မတတော်နဲ့ထရမ့်ကချမှတ်လိုက်ပါတယ်စီးရီးယားမှာရက်30ကြာတည့်ရက်သဘောတူကြေညာဖို့ကုလသမဂ္ဂလူမျိုးရေးကောင်စီမှာအပြင်းအထန်ကြိုးပမ်းပေမဲ့မောင်မြင်သေးပါဘူးတခိုင်ချက်တည်းဟာဒီမိုကရေစီပြည်ပြောင်းလဲရေးအတ
ဒါကတော့မနေ့ကရန်ကုန်မှာကျင်းပတဲ့ Light Heavyweight တန်းကမ္ဘာချန်ပီယံဘောလုံးပွဲမှာကချင်တိုင်းသားအောင်လအန်ဆန်အနိုင်ရသွားပြီးရွှေကပတ်ချန်ပီယံဆုစခူးသွားကြောင်းဒိုင်းလူကြီးကကြေညာသွားတာပါသူ့ရဲ့အောင်ပွဲနဲ့ပတ်သက်လို့တင်ပြအစီအစဉ်နောက်ပိုင်းမှာအပြည့်အစုံကြားဖို့ရှိပါရဲ့ရှင်ဒီနောက်မှာတော့တနက်ထိမ့်ချုပ်ရေးအမေရိကန်တီထောင်စုမှာအခြေတင်ဆွေးနွေးနေတဲ့အကြောင်းလဲတင်ပြဖို့ရှိပါတယ်အပတ်စဉ်ခန္ဓာတွေမှာတော့အမျိုးသမီးနဲ့သိပ္ပံနဲ့နှီးပညာစတဲ့အစီအစဉ်တွေကိုထုတ်လွှင့်ပေးမှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုဝင်းမင်းတို့ကကြောပြပါအောင်ရှင
်မြောက်ကိုရီးယားနိုင်ငံဘော်သူ့ဆိုအဖြစ်အကြီးမားဆုံးတန်ခတ်ရည်ယူမှုတွေကိုချမှတ်လိုက်ပြီးတဲ့နောက်ဒါမှအလုံးမဖြစ်ဘူးဆိုရင်ဒုတိယအဆင့်ထပ်ပြီးချမှတ်မယ်လို့သမ္မတဒေါ်နယ်ထရမ့်ကတောက်ကြနေမှာချိန်ချောက်ပြောဆိုလိုက်ပါတယ်တန်ခတ်ရည်ယူမှုတွေလုံးမဖြစ်ဘူးဆိုရင်ဒုတိယအဆင့်ကိုကျွန်တော်တို့ဆက်သွားရပါမယ်။အဲဒီဒုတိယအဆင့်ကတော့တိတ်ကိုပြင်းထန်ပွဲရှိပါတယ်လို့အမေရိကန်မှာရောက်နေတဲ့အော်စတြေးလျဝန်ကြီးချုပ်မဲလ်ကွန်တန်ဘူးနဲ့တောက်ကြနေကပူးတွဲလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်သမ္မတထရမ့်ကပြောသွားပါတယ်။ဒုတိယအဆင့်ကဘာကိုဆိုလိုတာလဲဆိုတာကိုတော့သမ္မတထရမ့်ကတိတိကျကျပြောမသွားပဲအဲဒါဟာကမ္ဘာကြီးအတွက်တိတ်ကိုအကြောင်းမလာတဲ့အခြေအနေဖြစ်လိမ့်မယ်လို့ဆိုပါတယ်။အချိန်ကပဲစကားပြောသွားပါလိမ့်မယ်လို့လည်းသူကထပ်ပြောပါတယ်။တောက်ကြနေအစောပိုင်းမှာချမှတ်လိုက်တဲ့တန်ခတ်ရည်ယူမှုတွေမှာတော့တင်ပေါ်လိုက်တဲ့ကုံတွယ်ရေးကုမ္ပဏီ28ခုတင်ပေါ်28ဆင်းနဲ့လူတူတို့ပါဝင်ပါတယ်။အဲ့ဒီကုမ္ပဏီတွေလူပုဂ္ဂိုလ်တွေလူပုဂ္ဂိုလ်ဟာနောက်ကိုရီးယားနဲ့တရုတ်နိုင်ငံကနေတန်ဇန်နီးယားနိုင်ငံအထိတကမ္ဘာလုံးမှာရှိနေတယ်လို့အမေရိကန်အကြီးတန်းတာဝန်ရှိသူတွေကပြောပါတယ
်။2016အမေရိကန်ရွေးကောက်ပွဲအတွင်းသမ္မတဒေါ်နယ်ထရမ့်ရဲ့မဲဆွယ်ပွဲထိတ်တန့်ရရှိ Rick Gates ကရုရှားနဲ့ပူးပေါင်းကြံစည်မှုမှာအပြစ်ရှိခဲ့ကြောင်းနဲ့ဒီပေါ်စုံစမ်းစစ်ဆေးမှုတွေမှာအရင်လင်ညာထွက်ဆိုခဲ့မိကြောင်းဝန်ခံလိုက်ပါတယ်။သမ္မတထရမ့်ရဲ့မဲဆွယ်ပွဲဒုတာဝကန် Gates ကဒီရုရှားဆက်ဖက်မှုနဲ့ပတ်သက်ပြီးအမေရိကန်အထူးစစ်ဆေးမှု Robert Mueller ရဲ့ဆွဲဆိုမေးမြန်းချက်တွေပေါ်အရင်လင်ညာမိခဲ့တယ်။ဒါပေမဲ့အခုတော့ဒီစစ်ဆေးမှုတွေမှာပူးပေါင်းဆောင်ရွက်ပေးသွားမှာဖြစ်တယ်လို့တောက်ကြနေကထုတ်ပြောလိုက်ပါတယ်။အခုလိုဝန်ခံခဲ့မှုပေါ်ပြစ်ဒဏ်လျှော့ပေါ်ပြီးတဲ့အနေနဲ့စုံစမ်းစစ်ဆေးသူတွေဘက်ကလည်းမကြခင်လပိုင်းတွေတဲကတရားစွဲမှုနှစ်ခုထဲမှာပါခဲ့တဲ့ Gates အပေါ်တခြားဆွဲချက်တွေအားလုံးကိုပယ်ဖျက်ပေးဖို့ဆွေးနွေးနေကြပါတယ်။ဒီစစ်ဆေးချက်တွေအားလုံးအတွက်အပြစ်ဒဏ်စုစုပေါင်းဖြင့် Gates အနေနဲ့58လကနေ81လအထိထောင်ဒဏ်ကျခံရဖို့ရှိနေပေမဲ့အခုတော့ဝန်ခံကြီးပူးပေါင်းဆောင်ရွက်လာတာကြောင့်ထောင်ဒဏ်လျှော့ပေါ်ပေးဖို့အစိုးရရှိနေတဲ့ဘက်ကတောင်းဆိုထားတယ်လို့ပြည်ထောင်စုအဆင့်တရားသူကြီး Amy Jackson ကထုတ်ပြောလိုက်ပါတယ်။တကယ်တော့ဒီ2016ရွေးကောက်ပွဲအတွင်းသမ္မတထရမ့်ရဲ့ဆက်ရွေးအဖွဲ့နဲ့ရုရှားတို့ပူးပေါင်းကြံစည်မှုရှိမရှိစုံစမ်းစစ်ဆေးမှုတွေမှာအခုလိုဝန်ခံပီတီအကူမှာပူပေါင်းဆောင်ရွက်ဖို့သဘောတူလာသူတွေအထဲမှာ Gates ကသုံးမြောက် Trump ရဲ့မဲဆွယ်ပွဲလက်ထောက်ဖြစ်ပါတယ်ခင်ဗ
ျအမေရိကန်ကျောင်းတွေမှာတရနယ်ဝင်ပြစ်တာကိုဓာစီဖို့အတွက်ဆရာဆံမတွေကိုလက်နဲ့တက်ဆင်ပေးဖို့လူတွေဆိုတာကိုအမေရိကန်သမ္မတဒေါ်နယ် Trump က၃ရက်မြောက်ဇက်တိုက်အဖြစ်တောက်ကြနေမှာလည်းပြောပါတယ်ကျွန်တော်တို့ကျောင်းတွေကိုတိုက်ဖျက်ခြင်းသူတွေအတွက်ခက်ခဲအောင်လုပ်ဖို့အချိန်ကြပါပြီအဲ့ဒီလူတွေကိုကျွန်တော်တို့ကျောင်းတွေမှာမလို့ခြင်းမဘူးလို့ Conservative ညီလာခံတခုမှာသမ္မတ Trump ကတောက်ကြနေကပြောပါတယ် Conservative ဝါဒီနိုင်ငံရေးသမားတွေပြူဟာသမားတွေနဲ့တက်ကြွလှူရှားသူတွေထောင်ပေါင်းများစွာတက်ရောက်တဲ့ conservative နိုင်ငံရေးလုပ်ငန်းဆိုင်ရာနှစ်ပတ်လည်ညီလာခံ CPAC ကို Washington DC နားက Maryland ပြည်နယ်မှာကျင်းပနေတာပါ။ဂျာဇာဗရီနီကပြောခဲ့သလိုပဲကျောင်းတွေမှာတရက်နဲ့ဝင်ပစ်တာကိုကာကွယ်တားဆီးဖို့အတွက်ဆရာဆရာမ20ရာခိုင်နှုန်းအထိကိုလက်နက်တပ်ဆင်ပေးဖို့သမ္မတထရမ့်ကထပ်ပြောပါတယ်။ဒီတိုက်ခိုက်သူတွေဟာတရေဘောကြောင့်သူတွေဖြစ်ကြတာကြောင့်ဒီလိုလုပ်တာကအဓိကအတားအဆီးတစ်ခုဖြစ်သွားပါမယ်လို့ဆိုပါတယ်။
ဒီရနိုင်ငံမှာရက်30ကြာပြစ်ခတ်ရဆဲရင်နဲ့မြို့တွေကိုဝိုင်းထားတာရုပ်သိမ်းရေးကုလသမဂ္ဂလူကြိုးရေးကောင်စီဆုံးဖြတ်ချက်မူကြမ်းတည်းအပေါ်ရုရှားပါဝင်အားလုံးရဲ့သဘောတူညီချက်တောက်ကြနေကမရခဲ့ပဲစနေနေ့မှာမွဲခွဲဆုံးဖြတ်ဖို့ရွှေ့ဆိုင်လိုက်ရပါတယ်။တောက်ကြနေမှာမွဲခွဲဖို့အရင်စီစဉ်ခဲ့ပေမဲ့ရ ရုရှားဘက်ကဗီဒီယိုသုံးပါကိုရှောင်ရှားနိုင်ရေးဆက်ပြီးတော့ညှိနှိုင်းကြဖို့ပထမတောက်ကြနေမနေ့ပိုင်းကိုရွှေ့ခဲ့ပြီးမှနောက်တစ်ခါနေ့လယ်ဘက်ကိုရွှေ့ကအခုလိုထပ်ရွှေ့ခဲ့ရတာဖြစ်ပါတယ်။ဆုံးဖြတ်ချက်မူကြမ်းထဲမှာရုရှားရဲ့သဘောထားထည့်သွင်းဖို့နဲ့ဒီစာသားတွေကိုပြင်ဆင်ဖို့ညှိနှိုင်းရမှာသဘောတူညီချက်မရဘဲဖြစ်နေကြတာပါ။ဆွီဒင်သမ္မတကြီးအိုလော့ဖ်စကူကသဘောတူညီမှုရဖို့နှိစက်လာခဲ့ပေမဲ့ကွာခြားချက်တွေကိုအပြည့်အဝသဘောတူတဲ့ဆင်မရောက်ခဲ့ဘူးလို့ဆိုပါတယ်။တကယ်တော့ဒီဆုံးဖြတ်ချက်မူကြမ်းပေါ်ကြတာရင်းတွေတုန်းကရုရှားဘက်ကစကန့်ကွက်ခဲ့တာကြောင့်ဒီကုလသမဂ္ဂတန်တမန်တွေအနေနဲ့အားလုံးသဘောတူညီမှုရဖို့အခုလိုခက်ခက်ခဲခဲဆက်ညှိနှိုင်းနေကြတာဖြစ်ပါတယ်ခင
်ဗျာ။ VOA American တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီအထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9683လိုင်းထိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်7နာရီကနေ9နာရီအထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါသေးတယ်။
ဒီကနေ့စနေနေ့ဖက်တဲ့များကိုတိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ရခိုင်ပြည်နယ်အကြက်တဲဟာမြန်မာဒီမိုကရေစီအတွက်ချိန်ချောက်မှုအန်ဒရယ်တရက်ဖြစ်လာနေတယ်လို့အမေရိကန်ထောက်လွှမ်းရေးသုံးသပ်ချက်အစင်ကစားအတိတ်ကူမှဖော်ပြလိုက်ပါတယ်။ရိုဟင်ဂျာရေအတွက်ခံမှန်းကြီး6သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးရတဲ့အထိဖြစ်ခဲ့တဲ့ရခိုင်ပြည်နယ်ကတကြောပြန်ပြည်ပခတွေကြောင့်မြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးအပေါ်မှာချိန်ချောက်မှုတရက်ဖြစ်လာနေတယ်မကအစွန်ရောက်ဝါဒီတွေရဲ့အကြမ်းဖက်အန်ဒရယ်တိုးလာနိုင်တယ်လို့တရုတ်အနေနဲ့ဩဇာချက်ထွင်ခွင့်ရအောင်လမ်းဖွင့်ပေးရရောက်တဲ့ကြောင်းအမေရိကန်မျိုးသားထောက်လှမ်းရေးဌာနကထုတ်ပြန်တဲ့အစည်းအဝေးမှာဖော်ပြထားတာပါပြီးခဲ့တဲ့ဩဂုတ်လနောက်ပိုင်းကရခိုင်ပြည်နယ်မြောက်ပိုင်းမှာအာရဆာအစွန်းရောက်အုပ်စုကလူမျိုးရေးကင်းစခန်းတွေကိုစီးနင်းတိုက်ခိုက်ခဲ့ပြီးတဲ့နောက်နေမျိုးရှင်းလင်းတဲ့စစ်စင်ရေးတွေမှာမြန်မာစစ်တပ်ကလူခွင်ရေးချိုးဖောက်မှုတွေအကြီးအကျယ်ကျူးလွန်ခဲ့ပြီးရိုဟင်ဂျာတွေကိုလူမျိုးစုအလိုက်ရှင်းလင်းရရောက်ခဲ့ကြောင်းလည်းအမေရိကန်အစိုးရကပြောထားပါတယ်ပြီးခဲ့တဲ့သတင်းပတ်တွေထုတ်ပြန်တဲ့ကမ္ဘာတဝန်းချင်းချောက်မှုအန်ဒရယ်ဆန်းစစ်ချက်အစည်းအဝေးထဲမှာလည်းမြန်မာထိုင်းကမ္ဘောဒီးယားနိုင်ငံတွေနဲ့အတူဖိလစ်ပိုင်နိုင်ငံကိုပါရှိတော်အစဒီတော့မှာဒီမိုကရေစီကိုချိန်ချောက်နေတဲ့နိုင်ငံတွေဖြစ်ဖော်ပြခဲ့တာပါကမ္ဘောဒီးယားမှာဘွန်ကြီးကျော့ဟွန်ဆန်ကအတိုက်ခံတွေပေါ်ဖိနေတယ်လို့ထိုင်းနိုင်ငံမှာစစ်တပ်ကနိုင်ငံရေးမှာဩဇာလွှမ်းမိုးတဲ့အခြေအနေတွေနဲ့ဖိလစ်ပိုင်မှာတော့လူပေါင်းများစွာတည်ဆုံတဲ့သမ္မတရိုဒီဂိုဒူတာတေရဲ့မူရစီဝါတက်ဖြစ်ရေးအစီအစဉ်တွေနဲ့ပတ်သက်လို့အစင်ကစားမှာအထူးအလေးပေးဖော်ပြထားပါတယ်အမေရိကန်ထောက်လှမ်းရေးအစင်ကစားမှာဖော်ပြခြင်းနဲ့ပတ်သက်ပြီးဒီကနေ့မှာပဲဖိလစ်ပိုင်နိုင်ငံဆိုင်ရာစနေနေ့မှာပဲဖိလစ်ပိုင်နိုင်ငံဆိုင်ရာအမေရိကန်တမ်မတ်ကြီးကိုဖိလစ်ပိုင်အစိုးရကဆင့်ခေါ်ပြီးတရားဝင်တောင်းကွက်ခဲ့ပါတယ်
ဆီးရီးယားနိုင်ငံမှာတော့ဆိုးဝါးလုံးနဲ့လူခွင့်ရချိုးဖောက်မှုတွေကို Twitter Internet ဆာမနာကနေတစားစားဖောက်ချနေပေမဲ့အခြေအနေတွေကဆက်ဆိုးနေတယ်လို့တက်ကြွလှရှားသူတွေကဆိုပါတယ်။မိဂိုရီမှုံပြီးဝုန်းတိုင်းချနေတဲ့အိန္ဒိယကမင်းကလေးငယ်နှစ်ဦးရဲ့ဗီဒီယိုဖိုင်တွေကိုတွေ့ပြီးဖျားသခင်ကိုကြည်ညိုတဲ့အနေနဲ့ကျွန်တော်တို့အားလုံးကိုဝိုင်းကယ်ပေးကြပါလို့ Twitter ဆာမနာမှာဒီလှရှားသူတွေကရေးသားထားပါတယ်။အခုလိုရေးသားလာတာကဆီးရီးယားနိုင်ငံထဲမှာလွန်ခဲ့တဲ့6ရက်အတွင်းအရသာပေါင်း400ကျော်ထိခဲ့ရတဲ့ဂူတာမျိုးစစ်ပွဲတွေကိုတားဆီးရင်လူမှုကွန်ရက်တင်မှာစီယုံလှူရှာမှုရဲ့အစိပ်ပိုင်းတစ်ခုဖြစ်ပါတယ်။လှူရှာသူတွေကတူဖြစ်တဲ့အသက်20အရွယ်မာမုတ်ပွန်တန်နီကကျွန်တော်တို့မြို့လေကောင်ကိုရောက်နေတယ်။ရှေ့တန်းကိုရောက်နေတာမဟုတ်ဘူး။ဒါပေမဲ့လွန်ခဲ့တဲ့2ရက်တုန်းကပဲအမြောက်ကြီးစံတစ်ခုကျွန်တော်တို့ရဲ့အိမ်3မီတာအကွာလေးမှာပဲပောက်ကွဲခဲ့တယ်လို့မြောက်ခန်းကနေ WhatsApp ကိုသုံးပြီးတောက်ချာနေကပြောလိုက်ပါတယ်။ဒါပြင်သူကဆက်ပြီးဒီမှာကလေးတွေကလည်းကြောက်လန့်တကြီးအောင်ကုန်နေကြတယ်။ဒီကလေးတွေမှာဘာမှဖြစ်မရှိဘူး။ဘာလက်နဲ့မှလည်းကင်တာတာမတွေ့ရဘူးလို့ဆိုပါတယ်။ဒီဆွေးရတဲ့ကလေးငယ်တွေရဲ့ပုံတွေပါဝင်ယာရီနဲ့ချီတဲ့ဒီအင်တာနက်စာသားတွေကိုတောက်ချာနေမှာထုတ်ပြန်ခဲ့ကြတဲ့လှူရှားသူတွေကအခုရက်ဆက်မှုတွေကိုမရက်နိုင်ရင်9နှစ်ကြာလာတဲ့ဒီ Syria စစ်မှာအလုံးစုံပြတ်သုံးတော့မဲ့စာမျက်နှာသစ်ပွင့်လာနိုင်တယ်လို့ဆိုလိုက်ပါတယ်ခင်ဗျ။
တောင်ကိုရီးယားနိုင်ငံပျုံချမ်းမြို့မှာကျင်းပနေတဲ့ Olympic အားကစားပွဲတော်ပိတ်ပွဲအခမ်းအနားသွားတက်တဲ့ Ivanka Trump ဦးဆောင်တဲ့ American ကုလသမဂ္ဂအဖွဲ့ရဲ့ခီးစဉ်တွင်တန်တမာရေးဆိုင်ရာဖြစ်ထွန်းတိုးတက်မှုတစ်ခုခုရလာလိမ့်မယ်လို့မျှော်လင့်ထားသူမရှိသလောက်ပါပဲ။ American သမ္မတ Donald Trump ရဲ့တနည်းဖြစ်သူ Ivanka Trump ဟာတောင်ကိုရီးယားသမ္မတ Moon Jae-in နဲ့အိမ်ကြတော်လို့သိကြတဲ့တောင်ကိုရီးယားသမ္မတအိမ်တော်မှာတောက်ကြနေကြသွားတွေ့ပါတယ်။ Olympic အားကစားပွဲကိုအင်ရှင်ဖြစ်လက်ခံကျင်းပတဲ့အတွက်ကြီးကျူးတဲ့အကြောင်းနဲ့သမ္မတနဲ့သမ္မတကိုယ်တော်တို့ရဲ့အဲ့ဝတ်ပြုငါမှုအတွက်ကျေးဇူးတင်ပါကြောင်း Ivanka Trump ကပြောပါတယ်။နောက်ကိုရီးယားပေါ်တန်ခတ်ရည်ရွယ်မှုတွေချမှတ်မဲ့ကြေညာချက်နဲ့ပတ်သက်ပြီးသမ္မတထရမ့်ကသမ္မတမွန်းကိုပါလိုက်တဲ့သတင်းစကားကိုလည်းအီဗန်ကာထရမ့်ကပြောပြပါရယ်။နောက်ကိုရီးယားပေါ်အမြင့်မားဆုံးပူးတွဲပြားပေးရေးနှစ်နိုင်ငံလူဆောင်ချက်တွေနဲ့ပတ်သက်ပြီးအီဗန်ကာထရမ့်နဲ့သမ္မတမွန်းကျဲရင်တို့ဆွေးနွေးကြပါရယ်။အီဗန်ကာထရမ့်နဲ့သမ္မတအိမ်ပြုတော်အကြီးတန်းအကြံပေးပုဂ္ဂိုလ်တူဦးတို့ဟာစိုးမျိုးတော်ကိုခီးတည်တင်လေရင်နဲ့တောက်ကြနေကရောက်သွားကြတာပါ။အီဗန်ကာထရမ့်ဟာတောက်ကြနေတွေ့ဆုံပွဲတွေကလွဲပြီးနိုင်ငံရေးကိစ္စတွေမလုပ်ပဲအိုလံပစ်အားကစားပွဲအစီအစဉ်တွေကိုပဲတက်ရောက်မယ်လို့ခန့်မှန်းထားကြပါတယ
်။ Israel နိုင်ငံနဲ့90မြောက်နေနဲ့တိုက်ဆိုင်ပြီး American တန်ယုံတက်ကို Jerusalem မှာ၈နှစ်မိလာတဲ့ဖွင့်လှစ်ထားမယ်လို့ American နိုင်ငံကကြေညာလိုက်ပါတယ်။ လက်ရှိဂျေရုဆလင်မှာရှိတဲ့ American Council ဝင်အစအုံတဲမှာပဲဒီတိုင်ယုံတက်ကိုစဖွဲ့မှာဖြစ်ပြီးရှင်းနေ2019အကုန်ကြားမှာနောက်ဆက်တွဲအဖြစ်ဆောင်မဲ့တည်တံ့စာအုပ်တွေကိုပြောင်းရွှေ့သွားမှာဖြစ်တယ်လို့ American နိုင်ငံရဲ့ဝန်ကြီးဌာနကတောက်ကြားနေမှာထုတ်ပြောလိုက်ပါတယ်။သမ္မတဒေါ်နယ်ထရမ့်က American အနေနဲ့ဂျေရုဆလင်ကို Israel မြို့တော်ဖြစ်အသိမဲ့ပြုလိုက်ပြီးအခုလိုတိုင်ယုံရှိဖို့ပြင်ဆင်သွားမယ်လို့မနေ့ဒီဇင်ဘာလမှာကြေညာခဲ့ပြီးမှအခုလိုတိုင်ယုံဖွင့်မဲ့ရက်အတိအကျကိုထုတ်ပြန်လိုက်တာပါ။လက်ရှိ American တိုင်ယုံကိုတော့ Television မြို့မှာဖွင့်လှစ်လာခဲ့ပါတယ်။အခုလိုရက်သက်မှတ်လိုက်တာကအရင်ကြိုပြောထားတဲ့ရက်ထက်တစ်နှစ်စောနေတာကြောင့်ပါလက်စတိုင်းနိုင်ငံသားတွေအတွက်တော့ဒေါသထွက်စေခဲ့ပါတယ်။ပါလက်စတိုင်းနိုင်ငံသားတွေအတွက်ကအစ္စရေးနိုင်ငံစတင်ထူထောင်တဲ့ဒီ1948ခုနှစ်မေလ14ရက်နေ့ကိုနက်ဘာလို့ခေါ်တဲ့ကတ်ဆိုးကြီးကြောက်တဲ့နေ့ရက်ဖြစ်သတ်မှတ်ထားပြီးဝန်ထဲပူဆွေးမှုတွေကျင်းပလည်ရှိပါတယ်ခင်ဗျာ
။ကိုချာချာသိန်းနဲ့ကိုဝင်းမင်းပါရှင်စနေနေ့နေ့ကဗီအိုမြန်မာပိုင်းစီစဉ်ကိုနားဆင်နေကြတာပါအမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ကအကြောင်းတစ်ခုမှာပြီးခဲ့တဲ့တပတ်ကလူတွေတိုက်ဆုံတဲ့အထိတိုက်ခတ်မှုဖြစ်ပွားခဲ့ပြီးတဲ့နောက်အမေရိကန်သမ္မတဒေါ်နယ်ထရန့်ကအဲ့ဒီလိုပြစ်ခတ်တိုက်ခိုက်သူတွေကိုတံပြန်ခုခံနိုင်ဖို့အစီအစဉ်တရအနေနဲ့ကြောင်းစရာဆရာမတွေကိုတနက်ကင်ခွင့်ပေးခြင်းတယ်လို့ပြောလိုက်ပါတယ်ဗီအိုသတင်းတောက်ဘီလ်ဂယ်လိုသတင်းပေးပို့ထားတာကိုကိုရနိုင်ကပြောပြမှာပါရှင်
အမေရိကန်ကျောင်းသားထောင်ပေါင်းများစွာဟာဖလော်ရီဒါပြည်နယ်ရဲ့မြို့တော်တာလာဟာစီမှာအခုသတင်းပတ်အတွင်းဆန္ဒပြခဲ့ကြပါတယ်။တစ်ချိန်တည်းမှာပဲအိမ်ပြည်တော်ကလည်းတနက်ကင်ဆောင်ခွင့်ကိုပို့ပြီးတော့တင်းကျပ်ဖို့တောင်းဆိုလိုက်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာကျောင်းသားတွေနေ့ကတော့ကျောင်းသားတွေနဲ့စကားပြောခဲ့ပြီးတော့ကျောင်းကိုတနက်နဲ့ပစ်တဲ့သူတွေကိုဟန်တားနိုင်အောင်ကျောင်းဆရာဆရာမတွေကိုတနက်ကင်ဆောင်ခွင့်ပေးဖို့သမ္မတထရမ့်ကအဆိုပြုခဲ့ပါတယ
်။ We need to let people know you come into our schools you're going to be dead and it's going to be fast.
တကယ်လို့သာကျောင်းဆရာဆရာမ20ရာခိုင်နှုန်းလောက်ကတနက်တည်းရှိမှဆိုရင်သူတို့အနေနဲ့ကျောင်းထဲကိုဝင်လာမှာမဟုတ်ပါဘူးမင်းတို့တွေငါတို့ကျောင်းထဲလာရင်မင်းတို့တီးပီးတာမှတ်ဆိုပြီးအဲ့ဒီလူတွေသိအောင်ကျွန်တော်တို့လုပ်ဖို့လိုပါတယ
်ဒါပေမဲ့ဆရာဆရာမတွေကိုတနက်ကင်ဆောင်ခွင့်ပေးဖို့အစီအစဉ်ကိုလွတ်တော်မတ်တီနဲ့သဘောတူမတူဆိုတာပြီးတော့ဒါကိုလူတို့ကထောက်ခံမလားဆိုတာအပြင်ဘယ်လောက်ထိထိရောက်မှုရှိမလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူးCapri Cafaro ဟာ American Tech တို့လူလူဆက်ဆံရေးဌာနကဖြစ်ပါတယ
်။ The most recent Florida shooting someone with an AR-15 now if you have a teacher that you know say has a regular handgun
ခုနှစ်တလောဖြစ်သွားတယ် Florida ပြစ်ခတ်မှုမှာဆိုရင်တယောက်က AR-15 တနက်ကိုကင်ထားတယ်။အခုဒါကိုတုံ့ပြန်မှုအတွက်ကျောင်းဆရာတူကပုံမှန် pistol တနက်ကင်ထားမယ်။အဲ့ဒီအချိန်မှာဆရာဆရာမတွေက AR-15 ကိုကင်ထားတဲ့သူနဲ့ရင်ဆိုင်ရပြီဆိုတော့ဒါကဘလို့မှတရားမှာမဟုတ်ဘူးလေ။
ဒါပြန်သမားထရမ့်ကတော့သူ့အနေနဲ့တနက်ဝယ်တဲ့သူတွေရဲ့နောက်ကျောင်းရာဇဝင်တွေစစ်ဆေးတာကိုပို့ပြီးတော့တင်းတင်းကြပ်ကြပ်လှုပ်ဖို့တစ်ချက်ချင်းပြတဲ့တနက်ကနေဇက်တိုက်ပြစ်နိုင်တဲ့မောင်းမြန်တနက်ဖြစ်အောင်ပြောင်းပေးတဲ့ bump stock လို့ခေါ်တဲ့ကိရိယာတွေကိုရောင်းချတာတွေတားမြစ်ဖို့နဲ့တနက်ဝယ်နိုင်တဲ့အသက်ကန့်သက်ကိုတိုးသွားဖို့အတွက်သူ့ဘက်ကလမ်းဖွင့်ထားတယ်လို့ပြောပါတယ်။ဒါပေမဲ့အမေရိကန်နိုင်ငံရဲ့လက်နက်ကိုင်ဆောင်ခွင့်ကိုထောက်ခံတဲ့အကြီးဆုံးအဖွဲ့ကြီးဖြစ်တဲ့မြူသားရိုင်ဖယ်အသင်း NRA ကတော့ဒါတွေကိုလုံးဝလက်မခံဘူးလို့ပြောပါတယ်
။ Their goal is to eliminate the Second Amendment.and our firearms freedoms so they can eradicate all individuals
တို့ရဲ့ယီမန်ချက်ကဖွဲ့စည်းပုံဥပဒေဒုတိယပြင်ဆင်ဖြစ်ဆက်ချက်နဲ့ကျွန်တော်တို့ရဲ့လွတ်လပ်စွာသနက်ကင်ဆောင်ခွင့်ကိုဖယ်ရှားပစ်ဖို့ဟာအဲ့ဒါမှတို့အနေနဲ့လူတဦးတယောက်ချင်းစီရဲ့လွတ်လပ်ခွင့်တွေအကုန်လုံးကိုဖယ်ရှားနိုင်မှာပ
ါဒါမဲ့လည်းအင်ပီတော်ရဲ့ဒုတိယပြန်ကြားရေးအရာရှိရုရှားကတော့အခုလိုပြောပါတယ်
The immediate policy response would be to ban an entire class of firearms what we're looking for is solutions
ပြစ်ခတ်နိုင်တဲ့လက်နက်တွေအားလုံးအသုံးပြုခွင့်ပိတ်ပင်ဖို့မူဝါဒတရက်တော့ချက်ချင်းဆိုသလိုချမှတ်ဖို့မလိုသေးပါဘူး။လူတိုင်းကိုတနက်တွေဂိုင်းခွင့်ပိတ်ပင်တာမျိုးမဟုတ်ပဲအများပြည်သူရဲ့လုံခြုံရေးကိုချိမ့်ချောက်နေတဲ့သူတွေကိုပဲရွေးပြီးတနက်ဂိုင်းခွင့်ပိတ်ပင်တာမျိုးပါ
။အခုလိုပြောတာကိုကြီးလိုက်ခြင်းအပြင်အမေရိကန်ပြည်ထောင်စုမှာတနက်ဂိုင်းဆောင်ခွင့်ထိမ့်ချုပ်ဖို့ကိစ္စနဲ့ပတ်သက်တဲ့နိုင်ငံရေးခင်းကျင်းတွေကတော့ပြောင်းလဲလာနေပြီလို့ဆိုရမှာဖြစ်ပါတယ်ခင်ဗျာ။
ကိုရရင်နိုင်ပါရှင်တောင်ကိုရီးယားနိုင်ငံမှာတနင်္ဂနွေနေ့ပြီးဆုံးမဲ့ဆောင်းရာသီအိုလံပစ်ပိတ်ပွဲတက်ရောက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့သမီးအီဗန်ကာထရမ့်ဆိုးမျိုးတော်ကိုရောက်ရှိနေပါတယ်အိုလံပစ်ပွဲတော်ပိတ်ပွဲကိုမြောက်ကိုရီးယားအာဏာရပါတီရဲ့ဗဟိုကော်မတီဒုဥက္ကဋ္ဌဗိုလ်ချုပ်ကြီးကင်မြုံချူလဲတက်ရောက်မှာဖြစ်ပါတယ်အမေရိကန်ရောတောင်ကိုရီးယားနိုင်ငံကပါအရေးယူတန်းခတ်ပြီးခီးသွွာလာမှုပိတ်ပင်ထားတဲ့ဗိုလ်ချုပ်ကြီးတယောက်ကိုတောင်ကိုရီးယားကိုအခုလာခွင့်ပြုတာနဲ့ပတ်သက်လို့ဝေဖန်မှုတွေလည်းထွက်ပေါ်နေတာပါအပြည့်အစုံကိုတော့ VOA သတင်းတောက် Brian Patton ရဲ့သတင်းကိုအခြေခံပြီးမဆုမျက်မွန်ကဆက်ပြီးပြောပြမှာပါရှင်
တောင်ကိုရီးယားနိုင်ငံကိုရောက်နေတဲ့အမေရိကန်သမ္မတသမီးအီဗန်ကာထရမ့်ဟာတောက်ချာနေတော့ကဆိုးမျိုးတော်ကတောင်ကိုရီးယားသမ္မတအင်တော်မှာသမ္မတမွန်ဂျေအင်းကိုတွေ့ဆုံပြီးအိုလံပစ်ကားကစားပြိုင်ပွဲတွေကိုအိမ်ရှင်အဖြစ်လက်ခံချင်းပါတဲ့အပေါ်ကျေးဇူးတင်ခုံယူကြောင်းပြောကြားခဲ့ပါတယ်။ဒါအပြင်မြောက်ကိုရီးယားအပေါ်အရေးယူတန်းခတ်မယ်ဆိုတဲ့ဖခင်ဒေါ်နယ်ထရမ့်ရဲ့သတင်းစကားကိုလည်းပါခဲ့ပါတယ်။မြောက်ကိုရီးယားအစိုးရအပေါ်အမေရိကန်နဲ့တောင်ကိုရီးယားပေါင်းပြီးအပြင်းထန်ဆုံးဖိအားပေးရတဲ့အတွက်ကိုလည်းအီဗန်ကာထရမ့်ကသမ္မတမွန်ဂျေအင်းနဲ့ဆွေးနွေးခဲ့ပါတယ်။အခုလိုမြောက်ကိုရီးယားအရေးကိုအမေရိကန်သမ္မတသမီးကဆွေးနွေးခဲ့ပြီးမြဲအိုလံပစ်ပိတ်ပွဲကိုတက်ရောက်မဲ့မြောက်ကိုရီးယားကိုယ်စားလှယ်တွေကိုတော့အီဗန်ကာထရမ့်တွေးဆမှမဟုတ်ဘူးလို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။အိုလံပစ်ကြိုင်ပွဲဖွင့်ပွဲတုန်းကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအန်းရဲ့ညီမနဲ့နိုင်ငံတော်ရုပ်ပြခေါင်းဆောင်တို့ကိုဆေလွတ်ခဲ့ပြီးမြဲအခုပိတ်ပွဲမှာတော့လက်ရှိအာဏာရအလုံသမားပါတီရဲ့ဗဟိုကော်မတီဒုဥက္ကဋ္ဌဘိုးချုပ်ကြီးကင်မြုံချူးကိုရွေးချယ်ဆေလွတ်ထားပါတယ်။2010ခုနှစ်တုန်းကတောင်ကိုရီးယားရေတပ်သား50နီးပါးတေဆုံးခဲ့တဲ့ရေတပ်သင်္ဘောအပေါ်တိုက်ခိုက်မှုမှာတာဝန်ရှိသူဟာကင်မြုံချူးဖြစ်တယ်လို့ယုံကြည်ထားကြပါတယ်။အဲဒီအချိန်ကသူဟာစစ်ထောက်လိုင်းရဲ့အကြီးအကဲတာဝန်ယူထားသူဖြစ်ပါတယ်။မြောက်ကိုရီးယားတို့ကတော့ဒီတိုက်ခိုက်မှုဟာသူတို့လက်ချက်မဟုတ်ဘူးလို့ညှင်းဆန်ပါတယ်။တောင်ကိုရီးယားရေတပ်သင်္ဘောကိုတိုက်ခိုက်မှုမြောက်ကိုရီးယားနျူကလ িয়ার လက်နက်အစီအစဉ်မှပါဝင်ပတ်သက်မှုတို့နဲ့ကင်မြုံချူးအပေါ်အမေရိကန်ရောတောင်ကိုရီးယားကပါအရေးယူတန်းခတ်ထားပြီးခီးသွွာလာမှုပိတ်ပင်ထားတာပါဒါပေမဲ့အခုအိုလံပစ်ပိတ်ပွဲအခမ်းအနားတက်ရောက်ဖို့တောင်ကိုရီးယားကခွင့်ပြုတာနဲ့ပတ်သက်လို့တောင်မြောက်ကိုရီးယားပြန်လည်ပေါင်းစည်းရေးဝင်ကြီးဘိတ်တေဟျွန်းကတောက်ချာနေကအခုလိုသတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ
်정부는그상대가누구이며과거행적이어떤가에집중하기보다
လက်ရှိခက်ခဲတဲ့အခြေအနေတွေကကိုရီးယားကျွန်းဆွယ်ငြိမ်းချမ်းရေးအပေါ်အဓိကအာရုံစိုက်ဖို့ကျွန်တော်တို့ဆုံးဖြတ်ထားပါတယ်။ကိုရီးယားနိုင်ငံဆက်ဆံရေးတိုးတက်ဖို့ကမြောက်ကိုရီးယားတာဝန်ရှိသူတွေနဲ့ဆွေးနွေးမှရနိုင်မှာပါ။သူတို့ရဲ့အတိတ်ကလုပ်ရက်သူတို့ဘယ်သူဘဝဖြစ်တယ်ဆိုတာကိုအဓိကထားနေလို့မရပါဘူး
။ကင်မြုံချူးရဲ့အတိတ်ကလုပ်ရက်ကိုမျက်ကွယ်ပြုထားဖို့လက်ရှိတောင်ကိုရီးယားအစိုးရရဲ့လုပ်ရက်အပေါ်ပြင်းပြင်းထန်ထန်ဝေဖန်မှုတွေလည်းရှိပါတယ်။ကင်ကိုလာခွင့်ပြုတဲ့အစိုးရဆုံးဖြတ်ချက်ကိုပြင်ဆင်ဖို့အဓိကအတိုက်အခံ Liberty Korea Party ကသမ္မတအင်ဒိုရှိမှဆန္ဒပြတောင်းဆိုခဲ့ပါတယ်။ပါတီကောင်းဆောင်ကင်ဆုံတေးကဆိုရင
်한국당을밟는다면은긴급체포를하거나
တောင်ကိုရီးယားမျိုးပေါ်သူရောက်လာရင်ချက်ချင်းဖမ်းဆီးသင့်ပါတယ်။တတ်တောင်တတ်ပြင်းစစ်တမ်းပါ။အ
ိုလံပစ်ဖွင့်ပွဲတုန်းကမြောက်ကိုရီးယားအပေါ်ပြင်းပြင်းထန်ထန်ဝေဖန်ပြောကြားခဲ့တဲ့ American ဒုသမ္မတ Mike Pence ကြောင့်အခုပိတ်ပွဲမှာသဘောထားတင်းမာတဲ့ကင်မြုံချူးကိုဆေးလွတ်တာဖြစ်တယ်လို့မြောက်ကိုရီးယားအရေးသုံးသပ်သူတွေကပြောနေကြပါတယ်။မြောက်ကိုရီးယားအစိုးရဟာလူသက်အာဏာရှင်အစိုးရဖြစ်တယ်လို့ဒုသမ္မတပန့်စ်ကပြောကြားခဲ့တာပါ။မြောက်ကိုရီးယားကနျူကလ িয়ার အစီအစဉ်ဆွတ်လွတ်အောင်တစ်ဖက်သက်အပြင်းထန်ဖိအားပေးသွားမှာဖြစ်တယ်လို့လိုအပ်ရင်စီရေးအရာဆောင်ရွက်ဖို့ပြင်ဆင်ထားတယ်လို့လည်းဒုသမ္မတကပြောပါတယ်။အိုလံပစ်ဖွင့်ပွဲလာတဲ့မြောက်ကိုရီးယားကိုယ်စားလှယ်တွေနဲ့သူတွဲဆောင်မှုပြင်ဆင်ခဲ့ပေမဲ့မြောက်ကိုရီးယားဘက်ကနောက်ဆုံးအချိန်မှာကတ်ပြီးဖြတ်ခဲ့တယ်လို့လည်းပန့်စ်ကနောက်ပိုင်းမှာပြောကြားခဲ့ပါတယ်။ပြင်းထန်တဲ့ဖိအားပေးတဲ့အချိန်ထဲမှာမြောက်ကိုရီးယားနဲ့အလို့သဘောဆွေးနွေးဖို့အမေရိကန်ကလမ်းဖွင့်ထားတယ်လို့လည်းဆိုပါတယ်။အခုလိုထရမ့်အစိုးရကမြောက်ကိုရီးယားနဲ့ပတ်သက်လို့သဘောထားအမြင်အမျိုးမျိုးဖြစ်နေတာရှင်းရှင်းလင်းလင်းမရှိဘူးလို့လေ့လာသူတချို့ကပြောကြပါတယ်။တောင်ကိုရီးယားသမ္မတကတော့မြောက်ကိုရီးယားနဲ့ဆက်ဆံရေးပြန်လည်တည်ဆောက်နိုင်ဖို့လိုလားတယ်ဆိုတာကိုလက်တွေ့လုပ်ပြနေပါတယ်။နိုင်ငံနယ်ဇက်ကပမုံကျွန်းအရက်မှာတောင်မြောက်ကိုရီးယားကြားပူးတွဲလုပ်ငန်းအဆင့်ဆွေးနွေးပွဲကိုရှေ့သတင်းဖတ်ကျင်းပမယ်လို့တောင်ကိုရီးယားပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနကကြေညာထားပါတယ်ရှင
်။ဆရာရှင်များရှင်မြန်မာနိုင်ငံမှာရင်းခုစည်းလို့လူသိများတဲ့စူဝေးဆန္ဒပြမှုတွေနဲ့ပတ်သက်လို့ပြချမ်းထားတဲ့ဥပဒေကိုလွှတ်တော်ကပြင်ဆင်ဖို့အစီအစဉ်နေပါတယ်။ဆန္ဒပြပွဲတွေအတွက်သွေးဆောင်စည်းရုံးဓာတ်တွေကိုရှောင်ရှားနိုင်ဖို့နိုင်ငံသားတွေကိုကျင့်တရားနဲ့အညီဆန္ဒထုတ်ပေါ်နိုင်ဖို့ရည်ရည်ပြီးဆန္ဒပြပွဲအတွက်ကုန်ကြစည်နဲ့ကြားခံမဲ့သူရဲ့အချက်အလက်ကိုတင်ပြဖို့ထက်မှန်ဖြည့်ဆွက်ပြင်ဆင်ဖို့ရည်ရည်ထားပေမဲ့လွတ်လပ်စွာဆန္ဒထုတ်ပေါ်ခွင့်အပေါ်ကန့်သတ်မှုတွေတိုးလာမဲ့ခြေလှမ်းတစ်ရပ်အဖြစ်မြင်သူတွေလည်းရှိနေပါတယ်။ရင်းစုစီဥပဒေပြင်သစ်မပြင်သစ်ဖြည့်ဆွက်ပြင်ဆင်ခြင်းအဖြစ်အစိုးအကောင်ဘယ်လိုရလဒ်တွေထွက်ပေါ်လာနိုင်မလဲဆိုတာတွေကိုတော့ VOA ရဲ့စနေနေ့ညတိုင်းရိုက်လေလာအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုချိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းဆက်ချက်တွေချိုတင်ရေးသားပေးပို့ထားလို့ရပါတယ်။နေ့လေးညတိုင်းရိုက်လေလိုက်စီစဉ်ကဆက်ဆိုပါရစေရှင်။
ဒီကနေ့ညအစီအစဉ်မှာတင်ဆက်မှာမို့ပါဝင်ဆွေးနွေးကြပါလို့ထပ်မံဖိတ်ခေါ်ပါရစေ။မြန်မာနိုင်ငံကတော်ရိုင်းစင်တွေမျိုးတုံးပျောက်ကွယ်သွားတာမျိုးမဖြစ်ရလေအောင်ထိမ့်သိမ့်ကာကွယ်ဖို့အတွက်တဘာဝဝင်းကျင်ထိမ့်သိမ့်ရေးသမားတွေဝိုင်းဝန်းလှုပ်ဆောင်နေကြပါတယ်။တဘာဝဝင်းကျင်ထိမ့်သိမ့်သူတွေတတိပေးထားတဲ့အတိုင်းအစိုးရကလည်းစင်တွေမျိုးမတုံးရအောင်စီမံချက်ချဆောင်ရွက်နေပါတယ်။ VOA သတင်းတော် Oliver Slow ပေးပို့ထားတဲ့သတင်းကိုတော့ကိုညာဝင်းအောင်ကပြောပြမှာပါရှင်
။မြမသမိုင်းမှာရာစုနှစ်နဲ့ချီပြီးစင်တွေကိုအသုံးပြုလာတဲ့ဂုံယူစရာသမိုင်းကြောင်းရှိနေပါတယ်။နိုင်ငံတဝန်းကိုပြန်ကြည့်ရင်တရိတ်ဆန်တွေကိုတည်ယူပို့ဆောင်ရေးစိုက်ပျိုးရေးနဲ့ဆောက်လုပ်ရေးလုပ်ငန်းခွင်တွေမှာရောစစ်ပွဲတွေမှာတော့အသုံးပြုလာခဲ့တာပါ။အယတအစိုးရလက်ထဲအာဏာလွှဲပြောင်းပြီးခဲ့တဲ့2016မတိုင်ခင်အရင်စစ်အစိုးရလက်ထက်တစ်လျှောက်လုံးမှာစင်ပြူတော်ကိုတကူအရှင်ဝါရဲ့ပြရုပ်အနေနဲ့မွေးထားကြပါတယ်။ဒါပေမဲ့စင်လေးမျိုးတုံးမဲ့အန္တရာယ်နဲ့ရင်ဆိုင်နေရပါတယ်။မြန်မာနိုင်ငံမှာအခုချိန်ထိစင်ကောင်ကြီး9000လောက်ကိုဖမ်းဆီးနိုင်ခဲ့ပြီးဒီကနေ့မှာတော့တောရဲစင်အကောင်2000လောက်ရှိနေသေးပဲဆိုပေမဲ့သူတို့ကျဆိုင်ရမယ့်နေရာပျောက်ဆုံးလာသလိုလူတွေကြောင့်စင်တွေပို့ပြီးဒုက္ခရောက်လာတာစင်နဲ့စင်ရဲ့အစိပ်ပိုင်းတွေကိုမှောင်ကိုရောင်းဝယ်လာတာတွေဟာမြန်မာနိုင်ငံမှာအာရှစင်တွေမျိုးတုံးလာစေမယ့်အန္တရာယ်ပဲဖြစ်နေပါတယ်။စင်ရဲ့အရေးကွန်စင်စွယ်နဲ့စင်အသားတွေကိုမှောင်ကိုရောင်းဝယ်ကြတာပါ။စင်တွေကိုကာကွယ်ထိန်းသိမ်းရေးစီမံချက်မီကပ်ကိုလှုပ်ဆောင်သွားဖို့မြန်မာနိုင်ငံတဘာဝတရံဇာတာနဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနကဒီလအစောပိုင်းမှာကြေညာချက်ထုတ်ပြန်ပါတယ်။ဒီစီမံချက်ထဲမှာတော့ထင်ရှားတဲ့တော်ရိုင်းတိရစ္ဆာန်ထိန်းသိမ်းရေးအုပ်စုတွေနဲ့ပူးပေါင်းလှုပ်ဆောင်သွားဖို့နဲ့နောက်နှစ်ပေါင်း100နဲ့အထက်စင်အကောင်ကြီးတိုးပွားလာစေရေးကိုမူဝါဒရေးဆွဲချမှတ်လှုပ်ဆောင်သွားဖို့ဖြစ်ပါတယ်။စင်ရဲ့အသက်အန္တရာယ်ကိုချင်းချောင်းနေတဲ့ဘယ်လိုအခြေအနေတွေရှိတယ်ဆိုတာကိုကော်မရှင်ဖွဲ့ပြီးလေ့လာသွားဖို့မြန်မာအစိုးရကဆုံးဖြတ်ထားကြောင်း Wildlife Conservation Society အဖွဲ့က VOA ကိုပြောပါတယ်။စင်ထိန်းသိမ်းကာကွယ်ရေးမီကတ်စီမံချက်အောင်မြင်ဖို့ဆိုရင်အစိုးရရဲ့ပူးပေါင်းဆောင်ရွက်မှုကအရေးကြီးကြောင်းထောက်ပြကြပါတယ်။မီကတ်စီမံချက်ဟာ10နှစ်တစ်ကြိမ်စီမံကိန်းဖြစ်ပြီးစီမံချက်အကောင့်တွေပေါ်ရမှာအစိုးရကအလေးထားဆောင်ရွက်ရမှာဖြစ်တယ်လို့နိုင်ငံတကာအေဂျင်စီတွေကိုလည်းကူညီပံ့ပိုးဖို့လိုကြောင်းပြောပါရယ်။စင်တရေရဖို့အတွက်ပြီးခဲ့တဲ့နှစ်တွေအတွင်းစင်တွေကိုပို့ပြီးတက်လာကြတယ်လို့ကမ္ဘာတော်ရိုင်းတိရစ္ဆာန်ရန်ပုံငွေအဖွဲ့ WWF ရဲ့မြန်မာဌာနကိုယ်စားလှယ်ခရစ်စတီဝီလျမ်စ်ကပြောပါရယ
်။ 2016 the same market along one of the border markets along Chinese border.Only about 3 or 4 shops are selling elephants.
စင်ရရဖို့အတွက်စင်ရဟာပုံပြီးပြတ်မှဖြစ်လာရပါတယ်။2016 19လောက်ကစပြီးဒီဘက်မှာစင်တကောင်နှုံးလောက်အသက်ခံနေရပါတယ်။ဒီဥနယ်ဆက်ဈေးကွက်ကဆိုင်တွေရဲ့80ရာခိုင်နှုန်းဟာစင်တရေတွေရောင်းနေကြပါတယ်
။တရိတ်ဆန်အတွက်ပစ္စည်းတွေကိုအထူးသဖြင့်နေဆက်ကဈေးကွက်တွေမှာတွေ့ရလေရှိပြီးအဲ့ဒီဒေတာဟာအစိုးရရဲ့ထိန်းချုပ်မှုကနေကင်းလွတ်နေတဲ့ဒေတာဖြစ်တာကြောင့်မှောင်ကိုဈေးကွက်တက်ဖြည့်ရေးဟာအရာမရောက်သလိုဖြစ်နေပါတယ်။မောင်ကိုတက်ပြည့်ရေလုပ်ငန်းတွေအောင်မြင်ဖို့ဆိုရင်တစ်တော်ဝန်ထမ်းတော်ကောင်းတွေကိုစွမ်းရည်မြင့်တင်ဖို့လိုသလိုစင်နဲ့ပတ်သက်တဲ့ထွက်ကုန်တွေရောင်းဝယ်တာဟာဥပဒေမဲ့တရားမဝင်လို့ရဖြစ်တယ်ဆိုတာကိုပြည်သူတွေသိနိုင်အောင်ပညာပေးဖို့လိုကြောင်း WWF အဖွဲ့ကပြောပါရယ်။ဒါအပြင်စင်လိုနိုးတဲ့တော်ဝါဒီတဘာဝတိုင်းကျင်လည်ကျဆားရမယ့်နေရာဒေသရှားပါလာတဲ့ပြဿနာရှိနေတယ်လို့ Fauna Flora International မြန်မာအဖွဲ့စီမံကိန်းမန်နေဂျာ Mark Green လေးကပြောပါရယ်။
Material damage to the local communities, which can be done through maybe fencing or.
Doctor Singhko Mudi Tukuga, Durene Sinwe Jaga, Free Paka Chippi, Durega Sai Kinwe, go to Chia Lavare, to the Pit, Sound the Sai Kinwe Chippare.
Gulo Sene Luriga, the Hazarama Pite, Joseph Pi, Lu Taiwanja, then we want to address Songsho Yadalo, Lurio Sinweva, the Sondan Yarari, Shinivare.အခုခါမှာမြန်မာအစိုးရကစီမံချက်ချလွတ်ဆောင်နေတာကြောင့်ဒီပြဿနာတွေမကြခင်ကွယ်ပြောက်သွားမယ်လို့မျှော်လင့်မိကြောင်း Green League ကပြောပါရခင်ဗျာ
ကိုညံဝင်းအောင်ပြောပြသွားတာပါမနေ့တောက်ကြနေကရန်ကုန်မှာကျင်းပတဲ့ Light Heavyweight တန်းကမ္ဘာချန်ပီယံပြိုင်ပွဲမှာပြိုင်ဘက်ကိုအနိုင်ထိုးပြီးရွှေကပတ်ချန်ပီယံဆုရရှိသွားတဲ့အောင်လအန်ဆန်းဟာတမိုင်းဝင်ကမ္ဘာချန်ပီယံနှစ်ထပ်ကွမ်းဖြစ်သွားပါပြီအကြောင်းစုံကိုဆက်ပြီးနားဆင်ပါရှင
်
အခုကြားခဲ့ရတဲ့အတန်ကတော့ရန်ကုန်သူဝနာမိုးလုံလေးလုံအားကစားခမ်းမမှာကျင်းပခဲ့တဲ့ One Championship Light Heavyweight ကမ္ဘာချန်ပီယံဘူလူပွဲမှာအောင်လအန်ဆန်းကပြိုင်ဘက်ဖြစ်သူဘရာဇီးနိုင်ငံသားချန်ပီယံဟောင်းအလက်ဇန်ဒါမာဂဒိုကို56စက္ကန့်အတွင်းခြေထောက်ကန်ကျန်းနဲ့အလဲထိုးတက်နိုင်ခဲ့တဲ့အတွက်ရွှေကပတ်ကမ္ဘာချန်ပီယံအဖြစ်ဒိုင်းလူကြီးကကြေညာသွားတာပါ။အ
အခုလိုစက္ကန့်ပိုင်းတွင်ပြိုင်ဘက်ကိုမထင်မှတ်ပဲအလဲထိုးနိုင်ပြီးကမ္ဘာချန်ပီယံနှစ်ထပ်ကွမ်းဖြစ်လာတဲ့အောင်လအန်ဆန်းရဲ့အောင်ပွဲကို MMA ကိုခံပညာဆောင်သုံးခွင့်ရတဲ့လက်ဝိတ်အားကစားလောကမှာတမိုင်းဝင်အဖြစ်ဂုဏ်ပြုခဲ့ကြတာပါ။ရွှေကပတ်နှစ်ခုရကမ္ဘာချန်ပီယံဖြစ်လာတဲ့အောင်လအန်ဆန်းအတွက်အမေရိကန်ပြည်ထောင်စုမှရှိနေတဲ့သူ့ရဲ့မိသားစုဝင်တွေကလည်းအလွန်ဂုဏ်ယူမိတယ်လို့မြန်မာပြည်ပွားကချင်တိုင်းရင်းသားတွေရဲ့ပြည်ထောင်စုအပေါ်တစ္ဆာရှိမှုအဖြစ်တက်သေးဖြစ်ကြောင်းအကိုဖြစ်သူကမ်ဆန်းက VOE ကိုပြောပါရယ်
အေးမတန်ဝမ်းမြောက်အတောင်းနဲ့အတောင်းဝမ်းမြောက်ဝမ်းသာဖြစ်ရတာပေါ့နော်ရှေးဦးဆိုဖျားခင်ကျေးဇူးတင်ပါတယ်နောက်အကုန်လုံးအားပေးနေကြတဲ့တိုင်းပြည်သားအားလုံးပေါ့နောက်ကျွန်တော်ရဲ့မိသားစုဝင်တွေနောက်ခြားမျိုးတွေအကုန်လုံးပေါ့နောက်ဆူတောင်းနေတဲ့လူတွေအားလုံးကိုအေးမတန်ကျေးဇူးတင်ပါတယ်တိုင်းပြည်ကိုချစ်တဲ့ဟာပေါ့နော်ကျွန်တော်ကချင်တိုင်းရင်းသားတွေရောဒီပြည်ထောင်စုပေါ်မှာတစ္ဆာရှိပါတယ်တစ္ဆာဆောင်တည်မှုရှိတယ်နောက်တစ်ခုကချစ်ချင်းမေတ္တာရအပြည့်အဝရှိပါတယ်
မနေ့ကရှင်ပြိုင်ထိုးတက်ပွဲမှာ heavyweight dan champion ဟောင်း Alexander Magado ကိုစက္ကန့်ပိုင်းအတွင်းမမျော်လင့်ပဲအနိုင်ထိုးတက်နိုင်ခဲ့တဲ့အတွက်ပွဲကြည့်ပရိသတ်တွေဘက်ကအတော်လေးအားမလို့အားမရဖြစ်ခဲ့ကြပေမယ့်အောင်လအန်ဆန်းအတွက်အလွန်ဂုဏ်ယူမိကြောင်း American ပြည်ထောင်စုကမြန်မာပရိသတ်တဦးဖြစ်တဲ့ကိုစစော်လိုင်းကပြောပါတယ
်ဒီအောင်လကဝိတ်တန်းရနည်းနည်းလေးအတုံးထယ်ရဟိုပိုးသေးလာလို့ညီရဒါနဲ့စပန်ကသူကရှိတယ်ဒါပေမဲ့သူကတစ်ဖက်လူကသူ့ကိုချုပ်တန့်တဲ့နည်းနဲ့တုံးဖို့လို့ကြိုးစားတယ်လို့ကျွန်တော်ကမြင်တယ်အဲ့ဒီမှာအောင်လာကချုပ်တက်တဲ့မျိုးပဲမလုပ်ဘဲသူကဟိုချီရက်ကိုသူကမအောင်စသုံးနေရဟိုနှစ်ချက်လောက်ကန်လိုက်ရဟိုဘက်ကဒီလေတန်တန်ပေါ်လာတွေ့ရဟိုကလုံးဖို့ကြိုးစားတဲ့အားနဲ့သူကကန်နဲ့ကန်ချင်းနဲ့သွားဆိုင်တဲ့ကောင်မှာဟိုတကယ်ကိုပြင်းအားဖြစ်သွားတော့ဗျာအဲ့မှာတစ်ချက်တည်းပြစ်ကြသွားတယ်အဲ့ဒီမှာသူစင့်ထုံးမဲ့ပြင်းနေဟိုကထနိုင်ရမဟုတ်ဘူးဒါကြောင့်ဒဏ်ရာပြီသွားတယ်ပြီသွားတဲ့ခါကျတော့ဒဏ်ရာနေထားလိုက်တယ်ဝေးတန်းရပုံစံရပေါ့ဗျာပြီးဘောပကြရရချင်းအောင်လာဟိုပို့ပြီးတော့ပုတ်ခံအားပို့ကောင်းတဲ့ဘောရှိဟိုဘက်ကချန်ပီယံဆိုတဲ့ခါကျတော့ဟိုတော်တော်လေးတော့ထိုးရမယ်လို့မြင်ထားတယ်အဲ့တော့ပွဲရတူသွားတယ်ပွဲအရတော့ကျွန်တော်အားမရဘူးဒါပေမဲ့အောင်လာနိုင်သွားဆိုတော့ကျွန်တော်ဝင်တာပဲလေ
အမေရိကန်ပြည်ထောင်စုမှနေထိုင်တဲ့ကချင်တိုင်းသားအောင်လာအန်ဆန်းအနေနဲ့မြန်မာနိုင်ငံပြန်ပြီး MMA လက်ဝိတ်အားကစားလောကမှာကမ္ဘာချန်ပီယံဆုတွေရအောင်ရှင်ပြိုင်ခဲ့တဲ့အတွက်အခြားတိုင်းရင်းသားတွေအနေနဲ့လည်းဂုဏ်ယူမိကြောင်းမေရီလန်းပြည်နယ်ကချင်းအတိုင်းဝိုင်းခေါင်းဆောင်တဦးဖြစ်သူသရုပ်ဆရာဒေါက်တာပေါ့ဇော်ခိုင်က VOE ကိုပြောပါတယ
်အရင်ပဲဂုဏ်ယူမိတယ်ပေါ့နော်ဘလို့ပဲဖြစ်တိုင်းရင်းသားပဲဖြစ်ဖြစ်နိုင်ငံကိုကိုစားပြုတယ်ဆိုတော့ကျွန်တော်တို့အကုန်လုံးကတော့ကျွန်တော်တို့ပမာပြည်သားတွေရှိပါပဲလို့နော်ကချင်ပြည်နယ်မှာတိုက်ခိုက်မှုတွေဖြစ်နေတယ်ဆိုတော့အဲသူတွေတိလာတယ်အစိုးရနဲ့အတိမတ်ပြုလာတယ်ဆိုတော့သူ့အချင်းလေးအစိုးရနဲ့အဖက်ကနေဒီတခုခုအကောင်းဆုံးတော့စီစဉ်ပေးမယ်လို့ကျွန်တော်ညွှန်နေတယ်နောက်ပြီးတော့ခဏကသူ့နိုင်တဲ့ချိန်မှာလည်းပဲသူကကျွန်တော်ရတဲ့ပတ်စံတော့ကချင်လူခတ်တွေကိုကြီးမယ်လို့သူပြောခဲ့ဘူးတဲ့အခုလည်းသူကိုကြီးလိုက်မယ်ဒီလိုကိုကြီးချင်းအဖင်းပေါ့နော်အစိုးရနဲ့ဒီဒီကချင်တိုင်းသားတွေလက်နဲ့ကင်တက်ဖို့တွေကြားထဲမှာဒီကောင်းတဲ့အရာတွေဖြစ်လာမယ်နောက်ပြီးတော့သူ့အချင်းလေးလူတွေတိလာတော့ကချင်မျိုးဖြစ်လာတဲ့ခါကျတော့အစိုးရလေးစဉ်းစားလိုက်ပြီးတော့ဒီဆင့်ညာတဲ့စိတ်တွေရှိလာမယ်လို့ကျွန်တော်တို့ကမျှော်လင့်တယ
်အောင်လအန်ဆန်နဲ့အလက်ဇန်ဒါမာဂရိုတို့ရှင်ပြိုင်မထိုးတက်ခင်ပြုတ်လုတဲ့ပြိုင်ပွဲတွေမှာပါဝင်ခဲ့တဲ့ MMA လက်ဝိတ်လောကမှာနာမည်ရလာသူအသက်33နှစ်အရွယ်မြန်မာနိုင်ငံသားဖိုးတော်ကလည်းပြိုင်ဘက်ကမ္ဘောဒီးယားနိုင်ငံသားကိုပထမတစ်ချီမာရင်ခြေထောက်ကန်ချက်နဲ့အလဲထိုးပြီးအနိုင်ရခဲ့ပါတယ်ရှင်ဒါကတော့မနေ့ကရန်ကုန်သူဝနခမ်းမမှာအားကစားခမ်းမမှာကျင်းပခဲ့တဲ့ Light Heavyweight ကမ္ဘာချန်ပီယံရှင်ပြိုင်ထိုးတက်ပွဲနဲ့ပတ်သက်ပြီးတော့အောင်လာအန်ဆန်အနိုင်ရခဲ့တာကိုတင်ပြခဲ့တာပါရှင်။စနေနေ့နဲ့ King View မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ
်။ View မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို 19 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။ VOA မြန်မာပိုင်းရဲ့စနေနေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါ။ကျမတို့အစီအစဉ်တွေကို Facebook စာမျက်နှာဖြစ်တဲ့VOA Burmese News မှာလည်းတိုက်ရိုက်နားထောင်နားဆင်နိုင်ကြပါရဲ့ရှင်အခုဒုတိယပိုင်းနာရီဝက်အတွက
် The Filipino is no slave to anyone anywhere and everywhere
ဒါကတော့နိုင်ငံတကာမှာဖိလစ်ပိုင်အိမ်အကူအမျိုးသမီးတွေအလုပ်လုပ်နေတာနဲ့ပတ်သက်လို့သူတို့ရဲ့အခွင့်အရေးတွေကိုကာကွယ်ပေးသွားဖို့သမရဒူတာတေးပြောသွားတဲ့အကြောင်းကိုဒီတစ်ပတ်အမျိုးသမီးကဏ္ဍတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်ဒါအပြင်သိပ္ပံနဲ့နည်းပညာကဏ္ဍကိုလည်းထုတ်လွှင့်မှာပါအခုတော့ကမ္ဘာသတင်းတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတချို့ကမူရင်းအာပေါ်မပြတ်ကိုကျော်ကျော်သိန်းကကောက်နှုတ်တင်ပြမှာပါရှင်
။ဥရောပပါလီမန်မဂ္ဂဇင်းရဲ့အင်တာနက်စာမျက်နှာ theparliamentmagazine.eu မှာဥရောပပါလီမန်လူ့အခွင့်အရေးဆက်ကော်မတီဝင်ပါလီမန်မတ်အမ်ဂျက်ဘရှီယာကဖေဖော်ဝါရီ23ရက်နေ့စွဲနဲ့ရေးထားတဲ့မြန်မာ The World is Watching as Human Rights Collapse ဆိုတဲ့ခေါင်းစဉ်နဲ့ရေးထားတဲ့စောင်းမကိုမူရင်းတိုင်းကောက်နှုတ်တင်ပြပါမယ်။မြန်မာနိုင်ငံမှာလူခွင့်ရေးအခြေအနေဝန်ထမ်းကြီးကွဲပွဲရာပြုတ်ကွဲပျက်စီးနေချိန်နိုင်ငံတကာတိုင်းဝိုင်းဟာဘေးကရပ်ကြည့်သူလိုကိုယ့်ဘာသာအဖြစ်ခံနေတယ်လို့ဆောင်းမရှင်ကရေးထားပါတယ်။ဖိနှိပ်ခံနေရတဲ့လူငယ်လူနည်းစုကအကူအညီတောင်းတာကိုတုံ့ပြန်တာမှာနိုင်ငံကောင်းဆောင်တွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေဟာပြစ်တင်ရှုတ်ချတာမှာကြီးမားပေမဲ့တကယ်တမ်းလှုပ်ပေးတာနဲ့ပြီးတကယ်ဝင်ရောက်ဆက်ဖက်မှုမရှိသလောက်ပါပဲလို့ဆောင်းမရှင်အမ်ဂျက်ဘရှီယာကရေးပါတယ်။သူဟာပြီးခဲ့တဲ့နှစ်ကဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေကိုသွားခဲ့ပြီးပြီးခဲ့တဲ့သတင်းပတ်မှာတော့မြန်မာနိုင်ငံကိုသွားခဲ့ပါတယ်။ဥရောပပါလီမန်လူ့အခွင့်အရေးဆက်ကော်မတီကိုယ်စားလှယ်အဖွဲ့နဲ့အတူသွားခဲ့တာဖြစ်ပြီးကုန်သွယ်ရေးနဲ့နိုင်ငံခြားရေးကော်မတီဝင်အမတ်တွေလည်းပါဝင်ပါတယ်။မြန်မာနိုင်ငံခီးစဉ်တွင်အရေးပတ်လူမှုအဖွဲ့နဲ့ဘာသာရေးအဖွဲ့တွေကခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပြီးမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးဟာအခက်အခဲတွေနဲ့ရင်ဆိုင်နေရတယ်ဆိုတာသူ့ကိုအတည်ပြုပြောဆိုခဲ့ကြတယ်လို့ရေးထားပါတယ်။ဒါပေမဲ့ဒီခိုင်ပြည်နယ်ကိုသွားခွင့်မရခဲ့တယ်လို့မြန်မာကောင်းဆောင်ဒေါ်ဆန်းစုကြည်နဲ့တွေ့ခွင့်တောင်းလာကိုလည်းညှင်းပယ်ခဲ့တယ်လို့အမ်ဂျက်တရှီယာကရေးပါတယ်။အရိကန်တချက်တွေကြောင့်ကိုယ်စားလှယ်ဖွဲ့ခီးစဉ်ကိုဖျက်ဖို့စဉ်းစားခဲ့ပြီးပေမဲ့ဘာတွေတိလာနိုင်မလဲဆိုတာကိုကြည့်ဖို့အတွက်မဖျက်ဖဲသွားခဲ့တယ်လို့ဖော်ပြထားပါတယ်။ရိုဟင်ညာရေးကိုလူသားချင်းစာနာမှုရေးကိစ္စတက်တဲ့ဖြစ်ဆက်လုပ်နေဖို့မဖြစ်နိုင်တော့ဘူး။အစိုးရနဲ့လက်ထဲမှာပဲမထားနိုင်တော့ပါဘူး။ရေရှည်ခံမဲ့နိုင်ငံရေးသဘောတူညီချက်တရက်ကိုအကောင့်ထည့်ဖို့ကိုနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့တွန်းအားပေးစောင့်ကြည့်သွားရပါမယ်လို့အမ်ဂျက်ဘရှီယာကရေးပြီးအချက်၃ချက်ပါအစီအစဉ်တစ်ခုကိုအစိုးပြုရေးထားပါတယ်။နံပါတ်၁ကနိုမလာ23ရက်နေ့မှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရရဲ့အကြမ်းသဘောတူထားတဲ့ဒုက္ခသည်တွေညရရေးပြန်ရေးသဘောတူညီချက်ကိုကုလသမဂ္ဂဒုက္ခသည်အေဂျင်စီ UNHCR ရဲ့အခိုင်အမာပါဝင်မှုနဲ့အပြေအဝအကောင့်ထည့်ဖို့ကိုနံပါတ်၂ကနိုင်ငံရေးတက်တနာအထူးသဖြင့်ရိုဟင်ညာကိစ္စကိုဖြေရှင်းရေး1982ခုနှစ်နိုင်ငံသားဖြစ်မှုဆိုင်ရာဥပဒေကိုပြင်ဆင်ဖို့နဲ့၃ကတော့မြန်မာလူ့အခွင့်အရေးအခြေအနေကိုထိရောက်စွာစောင့်ကြည့်ပြီးတင့်တယ်တဲ့အကူအညီပေးဖို့နဲ့လူ့အခွင့်အရေးအဖွဲ့တွေကိုရခိုင်ပြည်နယ်အပါအဝင်သွားလာခွင့်ပြုဖို့အမ်ဂျက်ဘရှီယာကအဆိုပြုရေးသားထားပါတယ်။မှန်ကန်တဲ့အလုပ်ကိုဆက်လုပ်ဖို့ဘယ်တော့မှနောက်မကျပါဘူးလို့လည်းဆောင်းမရှင်ကညှိကုံးချုပ်ရေးသားထားပါတယ်။ရိုဟင်ညာတွေပေါ်လူမျိုးစုနဲ့ရှင်းလင်းဖယ်ရှားမှုရှိနေတော့ကြောင့်မြန်မာခီးသွွားလုပ်ငန်း18ရာခိုင်နှုန်းမြင့်တယ်ဆိုတဲ့ခေါင်းစဉ်နဲ့ The Telegraph သတင်းဌာနရဲ့ဖေဖော်ဝါရီလ22ရက်နေ့စွဲနဲ့ online ဆောင်းမတစ်ပုဒ်ကိုဆက်ပြီးကောက်နှုတ်တင်ပြပါမယ်။မြန်မာနိုင်ငံမှာရူဝင်ညာပြဿနာရှိနေတာကြောင့်ကမ္ဘာလိုက်ခီးတွေမသွားသင့်ဘူးလို့ပြောဆိုတာတွေရှိနေတဲ့အကြောင်းပါပဲမြန်မာနိုင်ငံရဲ့ဖွံ့ဖြိုးဆဲကမ္ဘာလိုက်ခီးတွေလုပ်ငန်းအတက်ပြနေတယ်လို့စောင်းမမှရေးထားပါတယ်။2019ခုနှစ်အတွင်းမြန်မာနိုင်ငံကိုကမ္ဘာလိုက်ခီးတွေ 3.44 တန်းဝင်ရောက်ခဲ့တယ်လို့မြန်မာခီးသွားလုပ်ငန်းဌာနကထုတ်ပြန်ထားတာကိုကိုးကားရေးထားပြီးဒါဟာ2016ခုနှစ်က 2.9 တန်းနဲ့နှိုင်းယှဉ်ရင်ဆက်ရှိရတယ်လို့တက်လာတယ်လို့ဖော်ပြပါတယ်။ဒါတော့မှပဲ2015ခုနှစ်ကစံချိန်တင်ကဘာလက်ခီးတဲ့ရေအတွက်4.68တန်းရှိခဲ့တာကိုမမိသေးပါဘူး။မြန်မာနိုင်ငံကဘာလက်ခီးသွားလုပ်ငန်းပေါ်မှာမိကိုအားထားနေရတဲ့စင်းရဲနွမ်းပါတဲ့လူလူအများကြီးရှိနေတာကြောင့်ကဘာလက်ခီးသွားလုပ်ငန်းဆက်ပြီးတိုးတက်အောင်လုပ်ဖို့အရေးကြီးပြီးမြန်မာနိုင်ငံကိုမသွားဘဲနေတာကြောင့်တော့ရိုဟင်ညာတွေပေါ်အစိုးရကပြုမှုဆက်ဆံတာပြောင်းလဲတော့မှာမဟုတ်ပါဘူး။ဒါကြောင့်လဲဆိုတော့ဒ
ဒီတိုင်နဲ့နောက်နိုင်ငံတွေကကမ္ဘာလက်ခီးတွေကနေရတဲ့ဝင်ငွေဟာမပြောပါတော့လို့ပါပဲလို့ The Telegraph သတင်းဌာနရဲ့ခီးသွွားကဏ္ဍကမြန်မာနိုင်ငံဆိုင်ရာကြွန့်ကျင်သူ Gil Chordan ပြောတာကိုကိုကပီးစောင့်မမှဖော်ပြထားပါတယ်ခင်ဗျာ
အခုဆက်လက်ပြီးတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်းကတင်ဆက်မှာပါ
ဒီကိမ့်နဲ့အတွက်ကျင်ပြမယ့် idiom အသုံးကတော့
not bat and eyelash
ဖြစ်ပါလေစာလုံးပေါင်းက not not မဟုတ်သဘော bat bat ကဒီနေရာမှာကြိယာဖြစ်တုံးထားပြီးခတ်တာကိုဆိုလိုပါလေEYEILASH eyelash ကတော့မျက်တံဖြစ်ပါလေ။ဒါကြောင့်မလို့ကမ္ဘာတစ်ခုလုံးရဲ့လုံကအသေးပဲကတော့မျက်တံကိုမခတ်တဲ့သဘောပါ။ကျမတို့မြန်မာမှာလည်းမျက်တံတော့မခတ်ဘူးဆိုတဲ့အသုံးရှိတာတော်ရရှင်များတီးပြီးဖြစ်ပါလိမ့်မယ်။ဒါကြောင့် not bad and eyelash ရဲ့ idiom အသေးပဲကတော့တစ်ခုခုဆုံးသွားတဲ့ဖြစ်ရနဲ့ကြုံတွေ့နေရတာမှခအေးအေးပဲဘယ်လို့မှပြန်ပြီးမတုံ့ပြန်ဘူး။အာလည်းမသိစိတ်လည်းမစိုးဝိနည်းမှုစတဲ့ခံစားချက်တွေကိုမပြတဲ့သဘောဖြစ်ပါလေ။ဒီနေ့တော့ဘာမှမဖြစ်သလိုနေတဲ့သဘောပေါ့ရှင်။ဒီသုံးနဲ့ပတ်သက်လို့ George ကိုပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
်။ Her father did not bat an eyelash when his daughter told him she's getting married.
သူသမီးကသူအိမ်တော်ပြုတော်မယ်လို့သူ့ဖေကိုပြောတော့သူ့ဖေကဘယ်လို့မှစိတ်လို့ရှာမှုမပြခဲ့ဘူး။ဘာမှမဖြစ်သလိုပဲလို့အတိအပြန်ရပါလေ။
Her father did not bat an eyelash when his daughter told him she's getting married.
အာတင်စရာစိတ်ထိခိုက်စရာဖြစ်ပြီးမယ်လို့လေဘာမှမဖြစ်တယ်လို့ပဲတုံ့ပြန်နေဆိုရင်ဘယ်လိုပြောမလဲ
Not bat an eyelash
လို့ပြောလို့ရပါလေအဲ့ဒါကတော့ဒီကိမ့်နဲ့တွေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
ခုတော့အမျိုးသမီးကဏ္ဍကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ကူဝိတ်မှာအလုရှင်ရဲ့အသက်ခံခဲ့ရတဲ့ဖိလစ်ပိုင်အင်အကူအမျိုးသမီးတဦးရဲ့အလောင်းကိုတနှစ်အကြာမှတွေ့ရှိခဲ့တဲ့ဖြစ်ရဟာတမရဒူတာဒေးကိုဒေါသထွက်စေခဲ့ပါတယ်။ဒါကြောင့်ကူဝိတ်မှာနောက်ထပ်အသစ်ဖိလစ်ပိုင်အလုသမားတွေတွားရောက်လုကင်ခွင့်ကိုလည်းတမရကပိတ်ပင်လိုက်ပါပြီ။ဒီဖိလစ်ပိုင်အလုသမားအင်အကူတွေရဲ့အခွင့်အရေးတွေအကာအကွယ်ပေးဖို့တမရဒူတာဒေးဘလို့ကြိုးပမ်းခဲ့တယ်လေ။ဒီသတင်းပတ်အမျိုးသမီးကဏ္ဍမှာဒေါ်လာလာတန်းကစူးစီးတင်ပြထားပါတယ်ရှင
်။ဒီကိမ့်နဲ့အတွက်တင်ပြမယ့် idiom အသုံးကတော့
not bat and eyelash
ဖြစ်ပါလေစာလုံးပေါင်းက
But let me ask, when will this inhuman treatment of our Filipino workers end? When will the upliftment of their human dignity begin?
You know, maybe as a Philippine Alozamari, or Dilo Lumusane, a few more in the world, Pero Yatamale, Luya Gondikao, Pero. တံပိုးစားထားကြမှာလဲကွေးအစိုးရအပြင်ဖိလစ်ပိုင်အလုသမားတွေငားရန်လုတ်ကင်တဲ့နိုင်ငံတွေအားလုံးမှာလူကျင်ဝတ်နဲ့ပတ်သက်လို့လေးစားလိုက်နိုင်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်ကျွန်တော်တို့ကကျွန်တော်အလုသမားတွေအတွက်အထူးခွင့်ပေးဖို့တောင်းဆိုနေတာမဟုတ်ပါဘူးဒါပေမဲ့လေးစားမှုလူကုန်သိက္ခာနဲ့အခြေခံအခွင့်အရေးတွေခံစား권ရရှိဖို့သူတို့တွေဘေးအန္တရာယ်ကင်းရှင်းစေဖို့ကိုတော့ကျွန်တော်တို့တောင်းဆိုပါတယ
်အဲ့ဒါကတော့ဖိလစ်ပိုင်သမ္မတရိုဒီဂိုဒူတာတေကဒေါသနဲ့မိကွန်းထုတ်လိုက်တာပါသမရတူကိုခုလိုဒေါသထွက်စီခဲ့တဲ့အချက်ကတော့ရေနံကြောလှတဲ့ကူဝိတ်နိုင်ငံမှာအင်အကူဖြစ်တွားရောက်လုကင်ခဲ့တဲ့ဖိလစ်ပိုင်အမျိုးသမီးအသက်26နှစ်အရွယ်ဂျိုအန်နာဒန်နီယယ်ဒမက်ဖီလစ်ရဲ့အလောင်းကိုဖေရီလာခွန်ရည်နီကသူ့ရဲ့အလုရှင်ငှားရမ်းခဲ့တဲ့တိုက်ခန်းမှာရဲကတွေ့ရှိခဲ့တာနဲ့ပတ်သက်တာဖြစ်ပါတယ်ဖိလစ်ပိုင်မှာချိန်ခဲ့တဲ့မိဘတွေနဲ့မောင်ငယ်ညီမငယ်တို့ကိုလှုပ်ချွေးဖို့အတွက်2014ခုနှစ်ကကူဝိတ်ကိုအိမ်အကူဖြစ်သွားရောက်လုကင်ခဲ့သူဂျိုဝဲနာဒမက်ဖီလစ်ဟာဖိလစ်ပိုင်ရှိမိသားစုနဲ့တစ်နှစ်ကို3ချိန်သာဆက်သွယ်ခွင့်ရရှိခဲ့ပြီး2016ခုနှစ်မှာတော့သူထံကဘာမှသတင်းမကြားရတဲ့အတွက်ကြောင့်မိဘတွေက တဆိုင်ရာကိုတိုင်တန်းခဲ့ပြီးမဲ့လေဘာမှပြန်ကြခြင်းမရှိခဲ့ပါဘူး။တနှစ်ကြာဖြစ်တဲ့2018 February လမှာတော့သူ့ရဲ့အလုပ်ရှင်တွေဖြစ်တဲ့ Syrian နိုင်ငံသားနဲ့ Lebanon နိုင်ငံသူဇနီးမောင်နှံတို့ဟာ Al-Shabaab ရက်ွက်နေတိုက်ခန်းကနေပြောင်းသွားခဲ့ပြီးရဲကဝင်ရောက်ရှာဖွေခဲ့ရမှာ Juvenal Demophilus ရဲ့အလောင်းကိုရေခဲတတာ freezer ထဲမှာတွေးရှိခဲ့တာပါ။သူ့ရဲ့အလောင်းကိုဆေးဆီးရမှာလေလေမျိုးကိုညှစ်ထားတဲ့ဒဏ်ရာတွေရိုင်းနဲ့နှိပ်စက်ထားတဲ့ဒဏ်ရာတွေတွေ့ရှိခဲ့တာဖြစ်ပါတယ်။ဒီဆုံးသူရဲ့အလောင်းကိုတော့ဖေဗရူလာ16ရက်နေ့ကဖိလစ်ပိုင်ကိုပြန်လည်တည်ယူခဲ့ပြီဖြစ်ပါတယ်။ဒီလိုဖိလစ်ပိုင်အိမ်အကူအမျိုးသမီးတူရရဲ့ဆက်ဆက်အသက်ခံရမှုအစီရင်ခံချက်ကိုဓာတ်ပုံတွေနဲ့တကွတွေ့ရှိတဲ့အခါမှာတော့သမရဒူတာတီးကခုလိုပောက်ကွဲခဲ့တာဖြစ်ပါတယ်။
The Filipino is no slave to anyone, anywhere and everywhere. We do not intend to offend any government or anyone.
ဒီပိုင်းနိုင်ငံသားတွေဟာဘယ်နေရာရောက်ရောက်ဘသူရဲ့ကျွန်မမဟုတ်ပါဘူး။ကျွန်တော်တို့ဟာဘယ်အစိုးရကိုမှမကြင်မနှက်ဖြစ်အောင်မလုပ်လိုပါဘူး။ဒါပေမဲ့ဖိလစ်ပိုင်နိုင်ငံသားတွေကိုယ်မှသွားရောက်အလုပ်လုပ်ကိုင်မှုတာမြင်မင်းချဖို့လိုအပ်မယ်ဆိုရင်တော့ချက်မှတ်ရမှာပဲဖြစ်ပါတယ်။ဒီမင်းဟာဒီကနေ့ပဲစတင်မှာဖြစ်ပြီးဘယ်တော့အထိဆိုတာကျွန်တော်မပြောနိုင်ပါဘူး။ကျွန်တော်ဒီကနေ့မနေ့စောစောကပဲချမှတ်လိုက်တာပါအသက်ခံရတဲ့အမျိုးသမီးအကြောင်းအစီရင်ခံစာကိုဓာတ်ပုံတွေနဲ့တကွကျွန်တော်တွေ့ခဲ့ရပြီးရင်တော့အခုလိုချမှတ်ဖို့ဆုံးဖြတ်လိုက်တာဖြစ်ပါတယ
်ကုဝေးမှာရောက်နေတဲ့ဖိလစ်ပိုင်နိုင်ငံသားတွေနေနဲ့ဗီဇာကုန်လို့ overstay ရေးယူခံရမှာဆိုပြီးအလုပ်ရှင်တွေရဲ့ခေါင်းပုံဖြတ်မှုတွေခံကြရသူတွေတောင်းတဲ့ချီရှိတဲ့အတွက်ကြောင့်လေသမရဒူတာတေးကကုဝေးကိုနောက်ထပ်ဖိလစ်ပိုင်အလို့သမားတွေမသွားရောက်ဖို့ဟန်တာရဲ့အမိကိုထုတ်ခဲ့ပြီးဖေဗီလာ17ရက်နေ့ကနေ23ရက်နေ့အထိအတုပ်လိုက်ခွဲပြီးသူ့နိုင်ငံကဈေးခန်းက82နာရီအတွင်းလုံသမားတွေကိုခေါ်ဆောင်ဖို့လေတူတာတီးကအမိချမှတ်ခဲ့ပါလေ
So there is a total ban of workers to Kuwait and I have given the bellies 72 hours
72 hours to go there and pick up. ဒီပမာသွားရောက်လုတ်ကင်ခဲ့ရှိကြပြီးအထူးသဖြင့်အာရှမှာတင်မောသားတွေနဲ့အိမ်အကူတွေဖြင့်သွားရောက်လုတ်ကင်ကြတာများပါလေကူဝိတ်မှာဖိလစ်ပိုင်အလုပ်သမားပေါင်း9သိန်းလောက်ရှိတယ်လို့အစိုးရရဲ့တရားဝင်မှတ်တမ်းတွေကသိရပြီးအရှိလေပိုင်းဒေသတစ်ခွေမှာတော့ဖိလစ်ပိုင်အလုပ်သမား 3.5 သန်းရှိတာဖြစ်ပါလေ Overseas Foreign Workers OFW လို့တို့ကောက်ခေါ်တဲ့ပြည်ပမှာသွားရောက်လုတ်ကင်နေတဲ့ဖိလစ်ပိုင်အလုပ်သမားတွေကထာနေကိုပြန်ပို့တဲ့ငွေကြောင့်လေဖိလစ်ပိုင်နိုင်ငံရဲ့စီးပွားရေးကိုထိန်းထားနိုင်တာဖြစ်ပါတယ်။ဒါကြောင့်လေကိုနိုင်ငံကိုအကျိုးပြုတဲ့လူတွေကိုအကအကွယ်မပေးရခေါင်းလားဆိုပြီးသမရဒူတာတေးကိုယ်တိုင်ကအစိုးရကိုခုလိုကြိမ်းပောင်းခဲ့ပါတယ်
။ Sad to state it seems that our government is as inutile as our foreign workers are helpless in the present state of things.
ဘုန်းကြီးဆရာကောင်းတာကလက်ရှိအခြေအနေမှာကျွန်တော်နိုင်ငံသားရောက်အလုပ်သမားတွေကအကူရမဲ့ဖြစ်နေသလိုကျွန်တော်အစိုးရကလည်းအဆုံးမကြပဲဖြစ်နေတဲ့အချက်ပါပဲဒါဟာကျွန်တော်နိုင်ငံအတွက်ဆက်စရာပါနိုင်ငံသားမှသွားအလုပ်လုပ်နေတဲ့အလုပ်သမားတွေဟာကျွန်တော်ရဲ့ခက်တဲ့ဇေယကောင်းတွေလို့အစိုးရကဂုဏ်ယူစွာပြောခဲ့တာပါကျွန်တော်အပြောနဲ့လက်တွေ့အလုပ်ကတလွဲစီဖြစ်နေပါတယ
်ကူဝိတ်မှာ2016ခုနှစ်မှာဖိလစ်ပိုင်အလုပ်သမား82ဦးတည်ဆုံခဲ့ပြီး2019ခုနှစ်မှာ103ဦးတည်ဆုံခဲ့တာဖြစ်ပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလကလည်းကူဝိတ်မှာဖိလစ်ပိုင်အလုပ်သမားအနည်းဆုံး6ဦးအဖြေရှာမြပဲတည်ဆုံခဲ့ကြရပါတယ်။2019ခုနှစ်မှာဂျကာတာပါဝါစ်လို့ဆိုသူအသက်44နှစ်အရွယ်အိမ်အကူအမျိုးသမီးတူဟာအိမ်ရှင်ရဲ့သမီးကိုတပ်ဖြတ်မှုနဲ့ကူဝိတ်တရားရုံးကကွပ်မြက်လိုက်ပါတယ်။ပါဝါကိုကွပ်မြက်တဲ့နေ့မှတင်ပဲနောက်ထပ်ဖိလစ်ပိုင်အိမ်ဘော်တူကိုသူ့ရဲ့ကူဝိတ်နိုင်ငံသားအိမ်ရှင်ကရိုက်တက်ခဲ့တာဖြစ်ပါတယ်။ဒီသတင်းကိုတော့ဘယ်သူကမှတိတ်မသိခဲ့ကြပါဘူး။ဒါကြောင့်သမရဒူတာတေးကသတင်းစာရှင်းလင်းပွဲမှာဒါကိုထောက်ပြခဲ့ပြီးကူဝိတ်နိုင်ငံရဲ့လူသားချင်းစာနာမှု G ကျင့်ထုံးကိုမေးခွန်းထုတ်လိုက်ပါတယ
် Is there something wrong with your culture? Is there something wrong with the value?
ကူဝေးရဲ့ရင်းချမှုဇယိုက်ကမှားနေသလားသူတို့ရဲ့လူကျင်ဝတ်သိက္ခာတံပိုးထားမှုကဘယ်လောက်တောင်ညံဖျင်းနေသလား
မြန်မာနိုင်ငံမှာတော့ကိပမှာတွားရောက်လောက်ကင်ကြတဲ့အိမ်အကူအမျိုးသမီးတွေဟာဖိလစ်ပိုင်အရေးအတွက်လောက်မများပေမဲ့မြန်မာအမျိုးသမီးတွေနဲ့အာနယ်ချက်တွေရှိတဲ့အတွက်ဖိလစ်ပိုင်အမျိုးသမီးတွေထက်အနေခံရနှိမ့်ဆက်ခံရတာတွေရှိတယ်လို့သိရပါတယ်အကြောင်းကတော့2016ဇွန်လလကချင်းအမျိုးသမီးလေးပြင်ကုန်တုန်းဟာစင်ကာပူအလုပ်ရှင်ရဲ့နှိမ့်ဆက်မှုကြောင့်တည်ဆုံခဲ့ရတယ်လို့2019ဇွန်လကလည်းမြန်မာအိမ်ကူဇေမာဦးဟာအင်းရှိရဲ့နှိမ့်ဆက်မှုကြောင့်တိုက်မြင့်ဘောကနေခုံချပြီးမိမိကိုယ်ကိုမိမိအဆုံးစီရင်ခဲ့တာဖြစ်ပါတယ်။ဒါကြောင့်ပြပရောက်မြမအမျိုးသမီးအိမ်အကူတွေကိုဘယ်လိုအကောင်းဆုံးအကာအကွယ်ပေးနိုင်မလဲဆိုတာကိုစဉ်းစားရမှာဖြစ်ပါတယ်။စင်ကာပူရှိ Home လို့သူကခေါ်တဲ့ရွှေပြောင်းအလို့သမားများစီးပွားရေးဆိုင်ရာလူသားချင်းစာနာမှုအကျိုးတော်ဆောင်အဖွဲ့နဲ့ Helping Hands for Migrant Workers ရွှေပြောင်းလူသမားရေးဆောင်ရွက်နေတဲ့အဖွဲ့မှာစေနာဝန်တန်းကုညီဆောင်ရွက်နေသူဥတင်မောင်ဝင်းကိုမေးချခဲ့ပါတယ်
။အမတစ်ကပါလဲဆိုလို့ရှိရင်အင်းကူအလုသမားတွေဒီကိုထွက်လာပြီးတော့အလုလို့ဟုတ်တော့ကိုဟာအစွာလေးပြီးတော့ဥပဒေလေးတစ်ခုတော့ပြသန်းပင်တယ်လို့ကျွန်တော်ဆိုရယ်။ပတ်ဆိုလို့ရှိရင် terms of contract ဆိုအဲ့ကျတော့ဘာတွေပါ့မလဲအလုချင်းကဘလောက်အဲ့အဲ့လိုမျိုးတွေကိုဒီအစွာလေးပြီးတော့ဥမာဖိလစ်ပီးမှာဆိုလို့ရှိရင်သူကပါလဲဆိုရှင်သူက migrant workers and overseas Philippines act ဆိုပြီးတော့သူ့မှာရှိတယ်။ပြီးရခါကျတော့ဒီrecruitment and employment of overseas workers rules and regulations ဆိုပြီးတော့အဲ့ဒါကြီးရှိတယ်။ကျွန်တော်ဒီဗမာပြည်ကြတဲ့အခါကျတော့ဘာဖြစ်လဲဆိုလို့ရင်သူကတရားဝင်ရဲ့ agency တွေက data training မပေးတာ right ဝင်မလုပ်တာစာချုပ်ကိုတရားချုပ်မပေးတာအခုချင်းတာဝန်မယူတာအဲ့ဒါတွေကလည်းကျွန်တော်အဲ့ဒါကိုကျွန်တော်ပြောချင်တာ
အခုဆက်လက်ပြီးတော့တိတ်ပန်တဲ့ဤတင်ညာကဏ္ဍကိုဒေါက်ခင်မျိုးသက်ကတင်ဆက်မှာပါရှင
်။မြန်မာနိုင်ငံမှာဒီနှစ်အတွင်းထူးထူးခြားခြားဆန်းအထွက်တိုးလာတာဟာဆန်စပါးစိုက်ပျိုးရေးကဏ္ဍမှာခင်မီဆက်ခရီးယာတွေပိုးပြီးတုံးလာတာကြောင့်ပါ။လက်ရှိမြန်မာနိုင်ငံရဲ့ဆန်လုပ်ငန်းမှာဆက်ခရီးယာတုံးဆွဲနေတဲ့အခြေအနေကိုသိရအောင်မြန်မာနိုင်ငံဆန်လုပ်ငန်းရှင်များအသင်းကဦးမျိုးအောင်ကျော်ကိုမေးမြန်းပြီးသင်ပြပေးမှာပ
ါဒီနေ့ထဲမှာမြန်မာနိုင်ငံရဲ့ပြည်ပထင်ပုံမှုကတန်ချိန်3တန်းပေါ့နော်3တန်းဆိုရဲအတိုင်းတာတစ်ခုရောက်သွားတယ်အဲ့လိုတခါမှ record မဖြစ်ဘူးတန်ချိန်3တန်းအထိကိုတင်ပို့လို့ရလာတယ
်မြန်မာနိုင်ငံရဲ့ဆန်တင်ပို့မှုဒီနှစ်မှာမကြုံစဘူးတိုးလာတယ်လို့ပြောပေမဲ့လဲဆက်ရေကထူးထူးခြားခြားတိုးလာတာတော့သိမရှိပါဘူး။ဒါကြောင့်ဆန်ထွက်တိုးလာရတာပါလေ
။လုံးလုံးမှုတိုးတက်တယ်ဆိုတဲ့အပိုင်းမှာတော့တောင်သူတွေမှာမျိုးကောင်းမျိုးတန်သုံးဆွဲမှုနည်းနည်းလေးပိုလာတယ်။သုံးဆွဲရကောင်းမှန်းသူတို့အဝဲနဲ့စီရှိလာတယ်။အဲ့ဒါတစ်ပိုင်းပေါ့။နောက်ပြီးတော့ဟိုဆိုက်ရေးပြူရေးဘိုင်းမှာဤပညာဘိုင်းဒီမှာလူလာတဲ့ဆန္ဒကြီးရှိလာတာလေးညားတယ်။ဒီတိုင်းမှုစနစ်ပိုင်းမှာလူငယ်ကြီးကအကုန်လုံးနိုင်ငံသားကိုထွက်သွားတဲ့အခါကျတော့လူသားရှားပါမှုကတော်တော်လေးစိန်ခေါ်မှုဖြစ်လာတယ်။အဲ့ဒါအတွက်ကဒီတိုင်းချွေလေးဆက်တီပို့ပြီးတော့တုံးဆွဲလာတာအခုဆို၄နှစ်ပတ်ဝန်းကျင်လောက်မှာထူးထူးခြားခြားတိုးတက်လာတယ်။ဒီတိုင်းချွေလေးဆက် combine harvester တွေပေါ်လာတဲ့အတူနေွက်တီကသူ့မှာငွေဝါဆိုလဲ10ဟီတာလောက်ပိုင်နေတူနေသူတို့ရဲ့ဒီလေယာဉ်လုပ်ငန်းပြီးဖို့ဆိုနှစ်ပတ်သုံးပတ်နေတလားလောက်ကြည့်ပြီးပြည်ပြည်ချင်းမှတင်လို့ရတယ်။ခုခါတော့တရနေ့အတွင်းမှာချိန်ကတခါလဲပြီးသွားပြီဆိုတာဖြစ်သွားတာပေါ့နော်။အဲ့ခါကျတော့ဒီစပားတွေကိုဟိုပါပေါ့နော်နိုင်နိုင်လေးလေးကင်ွယ်ဘူးခက်ခဲရှိပြန်တော့ဒီဆန်ဆက်ပြူဒါရီရဲ့စပားကျွန်တော်တို့အစူချိန်တိုင်းရောင်းရတဲ့ကိစ္စလေးဖြစ်လာတယ်ပေါ့။နောက်တစ်ဖက်ကလည်းရိတ်တဲ့တင်းတဲ့အချိန်မှာရာသီဥတုရဲ့အကန့်အသတ်တွေရှိလာတဲ့ခါကျတော့ဒီစပားတွေ6ဖူအတွက်ကိုစက္ကရိယာတွေ3လာတဲ့အဆင့်ကိုတွန်းအားပေးလာတာပေါ့နော်။ဟိုကကျွန်တော်စပား6ခန်းဆက်တွေလေ။ခင်မီဆက်တွေလည်းရှိသလိုကျွန်တော်ဆိုတာဗီယက်နမ်နေပြီးတော့2005လောက်ကနေကျွန်တော်ဒီပညာရလာပြီးတော့2005နှစ်ကုန်ပိုင်းနေစပြီးတော့ဒီ affordable dryer လို့ခေါ်တာပေါ့နော်။ရင်းနှီးမြှုပ်နှံမှုတိတ်မများတဲ့ ဒီနံပုံစံစဘာ6ခန်းစက်ဒီကျွန်တော်တို့ဗမာပြည်ကိုစားပြီးတော့ကျွန်တော်တို့မိတ်ဆက်ခဲ့တယ်ပေါ့နော်။အဲအဲ့ဒါတွေကလည်းအခုခြေပိုင်းမှာသုံးဆွဲမှုသိပ်မများပါနဲ့ဒီဘက်3နှစ်လောက်တွင်မှာတော်တော်လေးကိုများပြားလာတာပေါ့။နောက်ပြီးတော့တရုတ်ပြည်က6ခန်းစက်ဒီဝင်လာတယ်။ထိုင်ဝမ်၊ကိုရီးယား၊ဂျပန်ကနေလာတယ်၊အိန္ဒိယလာတယ်ပေါ့နော်။စသဖြင့်ဒီလို6ခန်းစက်ဒီသုံးဆွဲမှုဒါပဲပြပြောကျွန်တော်တို့စံစဘာကြီးရဲ့အလီလွင့်ကြီးတော်တော်လေးနည်းသွားတယ်
ဘယ်တိုင်းတာတိနေတော့တာပါလဲ
နေသမားကြီးရဲ့တမယိုးကြရိတ်သိမ်းမှုစနစ်ပေါ့နော်ဟိုလက်နဲ့ရိတ်၊ကိုင်းနဲ့လှမ်း၊လူနဲ့တဲပြီးချွေလေးစက်နဲ့ချွေဒါမှမဟုတ်ရှင်ကောက်ပြက်နေဖြန့်ပြီးနွားနဲ့နေနောက်ပြီးတော့ချော်လာကြီးနဲ့နေအဲဒီတော့မှစဘာဖြစ်တဲ့အချိန်ကြီးကနေဆက်နဲ့တခါတည်းရဲ့တည်းရဲ့ခွန်းနှစ်ရက်လောက်အတွင်းမှာအင်းနဲ့အားနဲ့ဖြစ်သွားတဲ့အလီလွင့်အမတန်နေသွားတာပေါ့ဒီလိုဆက်ကြည့်သုံးတဲ့အခါကျတော့ရိတ်သိမ်းမှုအလီလွင့်ကြီးတော်တော်လေးကိုနေသွားတယ်ပေါ့ကျွန်တော်မြင်လာတော့ဒီစဘာဖြစ်တဲ့အဆင့်မှာ900ခန်းလုံးလောက်ပဲတက်တာနောက်ပြီးတော့ကျွန်တော်ဆန်ဆက်ဒီမှာစဘာ6ခန်းဆက်ကနေဒီဆန်ဆက်ဒီလည်းအဆင့်မြင့်လာတဲ့အခါကျတော့တော်တော်လေးလီလွင့်မှုနေလာတယ်ပေါ့နောက်နောက်ကာလာဆော့တာလေးပါတက်ပါညာဆိုတော့နေလာတဲ့ခါကျတော့ဒီဆန်ဆက်အပိုင်းနဲ့ကျွန်တော်တောင်သူလေသမားကြီးအပိုင်းရဲ့လေလွင့်မှုကြီးကျွန်တော်အမြင်တော့ဆယ်ရာခိုင်နှုန်းလောက်ကိုညော့သွားတဲ့သဘောရှိတယ်။ငကူကဆိုရင်ဒါ25ရာခိုင်နှုန်း30ရာနှုန်းလောက်ကနေဓာတိကိုဆိုးလို့ရှိရင်တော်တော်များများလေလွင့်သွားတဲ့အချိန်ကြီးကနေအတိုင်းကတူတူညော့ပါသွားတယ်။ကျွန်တော်တို့ဒီမြန်မာနိုင်ငံရဲ့ဆန်စပါးထုတ်လုပ်မှုကတစ်နှစ်တန်ချိန်တန်30လောက်ရှိတယ်။အဲတော့ဆယ်ရာခိုင်နှုန်းညော့နေရင်ကျွန်တော်တို့က3တန်းပေါင်ညလောက်တက်တာပါတယ်။3တန်းကကျွန်တော်တို့ဘာမှလေဝင်းအစ်တီအေရီးယားအစ်တီမတူဘဲနဲ့ကျွန်တော်တို့အိတ်ထဲကို3တန်းပြန်ရောက်လာတဲ့သဘောပဲ။အဲ့တော့စဘာ3တန်းဒီအကြမ်းကြီးအဖြစ်ဆန်တန်ကြီးအဖြစ်တိတိမှ5တန်းလို့ပြောလို့ရတယ်ပေါ့နော်ဒါအရေးသွင်းမြင်ဆန်ပေါ့အဲ့တော့ကျွန်တော်တို့အနေနဲ့ခါတိုင်းနှစ်ဒီမှာပြပတင်ဖို့ရာဒီလေတပန်းဝဲလောက်ရှိနေတာနေပြီးတော့အခုအလီလွင့်ယော်နေမှုနေတာရဲ့မျိုးကြောင့်ကျွန်တော်တို့တိုးတက်လာတာကြီးကြောင့်ကျွန်တော်တို့ရဲ့ဒီထုံးလုံးမှုဒီအနည်းဆုံးတပန်းဝဲလောက်ချက်ပေါင်းလိုက်ရင်3တန်းကျွန်တော်တို့အတွက်ဘာမှမထိခိုက်ပဲနဲ့တိုးတက်လာတယ်ဆိုတဲ့သဘောလို့ပြောရပါတယ်
အမြန်မာနိုင်ငံမှာဒီတမျိုးကြလုံနေရတဲ့အခုလို set တွေတုံးလာတဲ့အတွက်ကြောင့်ဒီလိုတိုးချလာတာပေါ့နော်ဆိုတော့ဘလို့ set တွေတုံးရင်ကောင်းမလဲဘလို့နီးပညာကပို့ပြီးတော့ထိထိရောက်ရောက်လုံနိုင်တယ်အဲ့ဒါလေးနည်းနည်းပြောပြပေးပါဦ
းကျွန်တော်တို့ဒီဆန်စပါးမှာနိုင်ငံတကာရဲ့ဈေးကွက်ကိုကြည့်လိုက်ရင်တစ်ဖြည်းဖြည်းချင်းချင်းအရေးသွေးတောင်းဆိုမှုတွေပူပူများလာတယ်ပြီးခဲ့တဲ့ဆယ်စုနှစ်နှစ်စုလောက်ပြန်ကြည့်ရင်ကျွန်တော်မြန်မာနိုင်ငံရဲ့ဆန်တွေကအကျိုးကျေးများတဲ့အတွက်ကြောင့်အာဖရိကမားကတ်အာဖရိကဈေးကွက်ကဇက်ဝဲများတဲ့25ရာခိုင်နှုန်းဆန်အဆင့်ကိုပဲတင်ပို့လာနိုင်တာနေပြီးတော့အခုဆိုရင်ဒါ25ရာခိုင်နှုန်းနောက်ပြီးတော့ကျွန်တော်တို့စူပါ5လို့ခေါ်တဲ့900ရာခိုင်နှုန်းဆန်တွေတမ်းမြင့်စံဒီပါတော်တော်များများတင်ပို့လာတယ်နောက်ပြီးတော့ဝယ်လိုအားတွေရှိလာတယ်ပေါ့နော်အဲတော့အရေးသွေးတောင်းဆိုမှုပြေဝအောင်ဖြစ်ဖို့ဆိုတာဒီစဘာကြီးစပြီးတော့ရိတ်တယ်ကွာခိုင်တွင်ချင်းသိမှုမှာစနစ်ချနာဖို့အရင်အရေးကြီးပါတယ်စဘာကြီးကိုအချိန်နဲ့တပြေးညီ၆ဖို့သွေးဖို့ဒီပထမဆုံးနဲ့တရေကြီးဆုံးအဆင့်လို့ကျွန်တော်ပြောချင်ပါတယ်စဘာအကြီးတဲ့အချိန်မှာအဆူတံများတဲ့အတွက်ကြောင့်သူမပြတ်မစည်းအောင်ဆိုရင်အချိန်တူတူအတွင်းမှာစနစ်တကျ6ပူဝတ်တာပေါ့နော်ဒါကြောင့်မလို့စဘာ6ခန်းစက်ပြီးလိုပါတယ်နီလန်းနဲ့စဘာအထက်စဘာ6ခန်းစက်ပြီး3နဲ့စဘာဆန်တွက်ပြီးပူပါတယ်ခင်ဗျာနောက်တစ်ခုကပါလဲဆိုတော့ဆက်အဆင့်တန်းကြီးပြင်မှုလိုပါတယ်မြန်မာနိုင်ငံလူအပ်ချက်ကိုကျွန်တော်ပြောရရင်တောင်သူအဆင့်မှာအရေးကြီးဆုံးတစ်ခုကတော့လေယာဉ်ရင်းနဲ့ပတ်သက်ရင်ကုန်ထုတ်လမ်းတွေစနစ်ကျဖို့ရေသွင်းမြောင်းတွေစနစ်တကျဖို့အကွက်တွေကိုလည်းတရားစနစ်တကျဖွံ့ဖြိုးအောင်လုပ်ဖို့ဆိုတဲ့ land consolidation ဆိုတဲ့နေရာနဲ့ပတ်သက်တဲ့အခြေခံကိစ္စတွေအရန်ရေးကြည့်ပါတယ်အဲအရာလေးတွေကိုလည်းပြုလုပ်မယ်ဆိုရင်တော့တေယူစိတ်ကြီးယော့လာမယ်ဆက်ပိုင်းဆိုင်ရာတွေနေရာသုံးစက်ကရိယာတွေဒါဆက်မှုနေရာကိုပြောင်းသွားနိုင်မယ်ဆိုရင်တစ်ဖက်ကထုတ်လုပ်မှုစိတ်ကြီးယော့လာမယ်လူလုံအားလူအပ်ချက်တွေယော့လာရင်ကျွန်တော်တို့နေကွင်းထဲမှာလည်းထပ်ပြီးတော့အကျိုးရှိသွားမှာပေါ့ဒါကြောင့်မလို့ဒီအစိုးရအနေနဲ့ဒီပေါ်မှာလည်းတည်ချာချာအားဆိုင်ပြီးတော့လုပ်ဖို့လိုပါတယ်ဒါအတွက်လိုအပ်တဲ့ပညာရှင်ပိုင်းတွေဒီပညာပိုင်းတွေစက်ကရိယာပိုင်းတွေအမတန်လိုအပ်တယ်လို့ကျွန်တော်ပြောချင်ပါတယ်ခင်ဗျာ
မြန်မာနိုင်ငံဆန်လုံငန်းရှင်များအသင်းကဦးမျိုးအောင်ကျော်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆောင်ကြပါဦးမယ်နော်
ဒီရွေးမြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါရရှင်
အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်။တော်ရချင်များခင်ဗျာ။တူရကီနိုင်ငံတကာလူငင်းချမ်းသာခွင့်အဖွဲ့ရဲ့ဥက္ကဋ္ဌဖြစ်တဲ့တာနာကေးလစ်ကိုတရားရုံးတရုံးကယုံတင်စစ်ဆေးမှုဝေပြုလုပ်ခင်ဖန်စီထိန်ထိန်ထားရကနေချွင်းချက်နဲ့လွှတ်ပေးထားဖို့အမိန့်ချမှတ်ခဲ့ပြီးတရက်တောင်မပြည့်သေးခင်ဖေဖော်ဝါရီလ၁ရက်နေ့မှာပြန်လည်ပြီးတော့ဖန်စီလိုက်ပါတယ်။အစိုးရရှေ့နေကနေညာတွင်ချင်းချက်ထားလိုက်တဲ့အယူခံချက်ကြောင့်တရားရုံးကချမှတ်ထားပြီးသားဆုံးဖြတ်ချက်ကိုရုပ်သိမ်းလိုက်ပြီးသူ့ကိုထောင်ပြန်ပို့လိုက်တာဖြစ်ပါတယ်။ဒီမှုနဲ့တူနိုင်ငံအတွင်းရေးပေါ်အခြေအနေအရတရားစွဲခံရတဲ့လူခွင်လှုပ်ရှားသူတွေသတင်းသမားတွေလူမှုအဖွဲ့အစည်းခေါင်းဆောင်တွေအတိုက်ခံနိုင်ငံရေးသမားတွေရဲ့အမှုတွေနဲ့ပတ်သက်ပြီးတော့အနီးကစောင့်ကြည့်နေပါတယ်လို့အမေရိကန်ပြည်ထောင်စုနိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရသူဟေတာနိုဝက်ကပြောပါတယ်။နိုင်ငံအတွင်းရေးပေါ်အခြေအနေကလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ပေါ်ချိန်ချောက်နေတယ်လို့တူရကီနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေအရကာကွယ်မှုပေးထားတဲ့လွတ်လပ်စွာတရားစီရင်မှုအပေါ်မှာလည်းစိုးရိမ်မှုတွေတိုးများလာနေပါတယ်။အချိန်ဆွဲနေတဲ့နိုင်ငံတော်အရေးပေါ်အခြေအနေဆိုတာကိုအဆုံးသတ်ပေးဖို့နဲ့ဒီဥပဒေနဲ့အာဏာပိုင်တွေဘက်ကတစ်ဖက်သက်ထင်တယ်လို့ဖန်ဆီးထားသူတွေကိုပြန်လွှတ်ပေးဖို့တူရကီအစိုးရကိုကျွန်ုပ်တို့ကတောင်းဆိုပါရစေ။တူရကီနိုင်ငံရဲ့ပြည်တွင်းနဲ့နိုင်ငံတကာလိုက်နာဖို့တာဝန်ရှိတဲ့အချက်ဒီခရီးခွေတွေနဲ့အညီတရားဥပဒေစိုးမိုးမှုကိုအကာအကွယ်ပေးဖို့တောင်းဆိုပါရစေ။မစ္စတာကီလစ်ကိုအကြမ်းဖက်အဖွဲ့အစည်းတစ်ခုရဲ့အဖွဲ့ဝင်ဖြစ်တဲ့ဆိုတဲ့ဆွဲချက်နဲ့2018ခုနှစ်ကတည်းကအမှုစစ်ဆေးချိန်မတိုင်ခင်ဖမ်းဆီးထိန်းသိမ်းခွင့်နဲ့အကျဉ်းချထားခဲ့တာဖြစ်ပါရစေ။ဒီဆွဲချက်ကိုသူကငြင်းဆိုထားတယ်လို့လူခွင့်ရေးလေးလာစောင့်ကြည့်သူတွေကလည်းအဲ့ဒီဆွဆွဲချက်ဟာအတူအောင်ဖြစ်တယ်လို့ပြောဆိုကြပါတယ်။သူဟာတခြားလူခွင့်ရေးလှုပ်ရှားသူတွေနဲ့အတူ2016ခုနှစ်ကအာဒူဝန်အစိုးရဖြုတ်ချဖို့အတွက်စစ်အာဏာသိမ်းမှုကြိုးပမ်းခဲ့မှုဖြစ်ပွားခဲ့ပြီးနောက်ပိုင်း၃လတကြိမ်တက်တန်းထပ်ထပ်တိုးနေတဲ့နိုင်ငံတော်အရေးပေါ်အခြေအနေအရအာဏာပိုင်တွေရဲ့ဖမ်းဆီးမှုခံခဲ့ရတာဖြစ်ပါတယ်။၃လတကြိမ်ထပ်တလဲလဲတက်တန်းတိုးလာခဲ့တာ2018ခုနှစ်ဇန်နဝါရီလထဲမှာ6ကြိမ်မြောက်ရှိခဲ့ပြီလည်းဖြစ်ပါတယ်။အာနာသိမ့်မှုကျိုးပန်းကြီးကဆက်လို့လူပေါင်း9000ထက်မနည်းဖမ်းဆီးခံရပြီးရဲစစ်တပ်နဲ့တရားရေးဌာနတွေကအမှုတမ်းတွေအပါအဝင်ဝန်ထမ်းပေါင်း3,400ကိုအလုပ်ဖြုတ်ပစ်ခဲ့ပါတယ်။တူရကီနိုင်ငံအတွင်းမှာလွတ်လပ်စွာထုတ်ပေါ်ပြောဆိုမှုကိုနှိမ့်ကွနေတာနဲ့နိုင်ငံအတွင်းကအရေးယူဆောင်ရွက်မှုတွေကိုစောင့်ကြည့်လေ့လာခွင့်မရတဲ့အပေါ်အထူးစိုးရိမ်မှုဖြစ်ရတဲ့အကြောင်းလူခွင့်ရေးကဲခတ်သူတွေကထုတ်ပေါ်ပြောဆိုနေကြပါတယ်ခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြလို့ပြပါပြီ
။အခုနားဆင်ကြတာကတော့အမေရိကန်ဆိုရရဲ့သဘောထားမြင်တာဖြစ်ပြီး VO ရဲ့အပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။အခုတော့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကတင်ဆက်မှာပ
ါ။ရောက်ကိုရီးယားနိုင်ငံပေါ်သူဆိုအဖြစ်အကြီးမားဆုံးတန်ခတ်ရည်ယူမှုတွေကိုထပ်မံလိုက်ပြီးတဲ့နောက်ဒါမှအလုံးမဖြစ်ဘူးဆိုရင်ဒုတိယအဆင့်ထပ်ပြီးချမှတ်မယ်လို့သမ္မတဒေါ်နယ်ထရမ့်ကတောက်ကြနေမှာချင်းချောက်ပြောဆိုပါရတယ်။တန်ခတ်ရည်ရွယ်မှုတွေလုံးမဖြစ်ဘူးဆိုရင်ကျွန်တော်တို့ဒုတိယအဆင့်ကိုဆက်သွားပါမယ်။အဲ့ဒီဒုတိယအဆင့်ကတော့တိတ်ကိုပြင်းထန်မှုရှိပါတယ်လို့အမေရိကန်မှာရောက်နေတဲ့ဩစတြေးလျဝန်ကြီးချုပ်မယ်ကွန်တန်ဘူးနဲ့တောက်ကြနေကပူးတွဲလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်သမ္မတထရမ့်ကပြောသွားပါရတယ်။2016အမေရိကန်သမ္မတရွေးကောက်ပွဲတွင်သမ္မတဒေါ်နယ်ထရမ့်ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့တက်ထောက်သူဖြစ်သူရစ်ဂိတ်စ်ကရုရှားနဲ့ပူးပေါင်းကြံစည်မှုမှာပြည့်ရှိကြောင်းနဲ့အရေးပေါ်စုံစမ်းစစ်ဆေးမှုတွေမှာအရင်တုန်းကလိင်ညာထွက်ဆိုတာတွေရှိခဲ့ကြောင်းဝန်ခံပါတယ်။မစ္စတာဂိတ်စ်ကရုရှားဆော့ဖ်ဖုနဲ့ပတ်သက်ပြီးအထူးစုံစမ်းစစ်ဆေးမှုရဘော့မူလာရဲ့ဆွဲဆိုမိမြန်းချက်တွေပေါ်အရင်ကလိင်ညာပြောဆိုခဲ့တယ်။ဒါပေမဲ့အခုတော့ဒီစစ်ဆေးမှုမှာပူးပေါင်းဆောင်ရွက်ပေးမယ်လို့တောက်ကြနေကပြောပါတယ်။အမေရိကန်ကျောင်းတွေမှာတရနှုတ်ဝင်ပြစ်တော်ကိုတားဆီးဖို့တဲ့ဆရာဆရာမတွေကိုလက်နဲ့တက်ဆင်ပြဖို့လိုတယ်ဆိုတာကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကသွေးမြောင်ဆက်တိုက်ဖြစ်တောက်ကြနေမှာပြောဆိုသလိုဒီအပေါ်ကန့်ကွက်တာတွေကလည်းရှိနေပါတယ်။ဒီကိမီနဲ့အကြက်တဲဟာမြန်မာဒီမိုကရေစီရေးအတွက်ချင်းချောက်မှုအန်ဒရီယာဖြစ်လာနေတယ်လို့အမေရိကန်ထောက်လမ်းရေးသုံးသက်ချက်အစင်ကစားအစ်မှာဖော်ပြလိုက်ပါတယ်။ရိုဟင်ဂျာ6သိန်းကျော်ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးရရှိဖြစ်ခဲ့တဲ့ဒီကိမီနဲ့ကပြည်ပခန့်တွေကြောင့်ဒီမိုကရေစီပြည်ပြောင်းလဲရေးပေါ်ချင်းချောက်မှုဖြစ်နေတယ်လို့အမေရိကန်မျိုးသားထောက်လမ်းရေးဌာနကထုတ်ပြန်တဲ့အစင်ကစားမှာဖော်ပြထားပါတယ်ခင်ဗျာ
။ကိုကျော်ကျော်သိန်းပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့မဆူမြတ်မမ။အင်ဂျင်နီယာကတော့ဇီနပ်အဗ်ဒူရာမန်ဖြစ်ပါတယ်။စနေနေ့နဲ့ခင်ဗျူရီမြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာထလွားကသွားရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ရှင်လန်းချမ်းမြေကြပါစေ။ကျမအင်ဂျင်နိုင်ပါ။
This program has come to you from the Voice of America, Washington.